to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဆရာ။ Washington Radio View American တန်ကနေ2020မေလ23ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်းရသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒီပြောပြပေးပါမယ်။နိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအခုဆက်ခံရသူကတိုးလာနေပြီးနောက်တစ်ချက်ပြန်ပြီးဖြစ်မှာကိုသတိပေးနေတဲ့ကြားကပဲဒီရောဂါမပြန့်ပွားအောင်ကန့်သတ်ထားရတဲ့ကိုစပြီးဖြေလျှော့ပေးနေကြပါတယ်။တနင်္လာနေ့မှာဒီရောဂါနောက်ထပ်အခုဆက်ခံရသူ3600လောက်ရှိလာနေတဲ့အိန္ဒိယနိုင်ငံကမတ်လကတည်းကပိတ်ထားတဲ့ရထားလမ်းကြောင်းတချို့ကိုအင်္ဂါနေ့မှာပဲပြန်ပြီးဖွင့်ပေးလိုက်ပါတယ်။ရုရှားနိုင်ငံမှာလည်းအခုဆုံးဒီရောဂါအခုဆက်ခံရသူက3,200ကျော်နဲ့အမေရိကန်ပြည်ရင်ဒုတိယအများဆုံးဖြစ်လာနေပြီးအခုဆက်ခံရသူအရေအတွက်တိုးလာနေတဲ့ကြားကပဲကန့်သတ်ထားမှုတချို့ကိုအင်္ဂါနေ့ကစပြီးတဖြည်းဖြည်းဖြေလျှော့ပေးလိုက်ပါတယ်။အမေရိကန်နိုင်ငံကတော့ CDC စစ်တမ်းအရအခုချိန်ထိကမ္ဘာမှာအခုဆက်ခံရသူအများဆုံးနဲ့တည်ဆုံသူ 8,000 လောက်ရှိနေတာကြောင့်ဒီကာယောဂါကိုမထိန်းချုပ်နိုင်ခင်မှာပုံမှန်လုပ်ငန်းတွေပြန်ပြီးလုပ်ခွင့်ပေးလိုက်ရင်မလိုလားအပ်တဲ့တေဆုံးမှုတွေနဲ့ဒုက္ခတွေပြန်ပြီးရောက်နိုင်တယ်လို့အင်္ဂါနေ့အထက်လွတ်တော်ကျမ်းစာပွဲမှာထိတ်တန့်ကုသယောဂဆရာပညာရှင်အန်သိုနီဖောက်ချီကသတိပေးခဲ့ပါတယ်။ကမ္ဘာတစ်လောကအစိုးရတွေဟာဒီယောဂပိုးထပ်ပြီးမပြန့်ပွားအောင်ကန့်သတ်မှုအသစ်တွေပဲထပ်ပြီးချရမလားဒါမှမဟုတ်ကိုယ်နိုင်ငံသားတွေကိုပုံမှန်လူမှုဘဝလှုပ်ရှားခွင့်တချို့အတွက်ခွင့်ပေးရမလားဆိုတာကိုချိန်ထိုးနေကြစေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးလူမှုပိုးပြီးတည်လာအောင်ပြောကြားကြဖို့နဲ့ဒီကာယောဂါထံကနေပြန်ပြီးနလန်းထူလာစေမှဥဆောင်လှုပ်ရှားကြဖို့ကုလသမဂ္ဂအထင်အမှုချုပ်အန်တိုနီယိုဂူဒရက်ကဘာသာရေးခေါင်းဆောင်တွေကိုအင်္ဂါနေ့မှာပန်ကြားလိုက်ပါတယ
် We know from previous public health crises from HIV/AIDS to Ebola
HIV/AIDS နဲ့ Ebola လို့ဒီလိုကျန်းမာရေးဆိုင်ရာပြဿနာတွေနဲ့အရင်ကြုံခဲ့ရတဲ့မှာလူတွေရဲ့စံတန်မှုတွေသဘောထားတွေအဖြစ်ဝင်တွေနဲ့လောက်ရတဲ့အပေါ်မှာဘာသာရေးခေါင်းဆောင်တွေကလွှမ်းမိုးနိုင်တဲ့ဆရာကိုသိခဲ့ကြတာကြောင့်အခုအချိန်မျိုးမှာလည်းမတူညီတာတွေကိုဘေးဖြတ်ထားပြီးအတူတကွလက်တွဲလှုပ်ဆောင်လာအောင်ချိုးပန်းပေးဖို့ပန်ကြားခဲ့တာပါ။ကမ္ဘာတစ်လျှောက်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအခုဆက်ခံရသူကအင်္ဂါနေ့မှာ4,200ကျော်ရှိပြီးတည်ဆုံးရသူက3,000နီးပါးရှိနေပြီလို့ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မတ်လ23ရက်နေ့ကတော့ဒီကာယောဂါတိုက်ဖျက်ရေးအတွက်ကမ္ဘာတစ်လျှောက်အဖြစ်ခံရဆဲဖို့ကုလအတွင်းမှုချုပ်ကပန်ချခဲ့တာဖြစ်ပြီးဒီပန်ချချက်ကိုဘာသာရေးခေါင်းဆောင်တွေကူညီပံ့ပိုးခဲ့တာအတွက်ကျေးဇူးတင်နေမယ်။အခုထိနေရာအတော်များများမှာတိုက်ပွဲတွေဆက်ပြီးဖြစ်နေသေးတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။ဒီယောဂါပိုးကိုတိုက်ဖျက်ဖို့နဲ့ကမ္ဘာကြီးပိုးပြီးနေကျင်စရာဖြစ်လာအောင်လူမှုအတိုင်းအတာအလုံးလက်တွဲလှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့ခွဲခြားဆက်ဆံမှုမျိုးစုံမရှိစေရတဲ့အတွက်လှုပ်ဆောင်ပေးဖို့လည်းဘာသာရေးခေါင်းဆောင်တွေကိုကုလအတွင်းမှုချုပ်ကပန်ချပါတယ်။ရုရှားဆိုတာပြောခွင့်ရဒီမီထရီပက်စကော့ကသူဟာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ဆေးရုံတက်နေရတယ်လို့အင်္ဂါနေ့မှာရုရှားသတင်းတောက်တွေကိုပြောပါတယ်။သူဟာဒီရောဂါအခုဆက်ခံရပြီးဆေးကုသမှုခံယူနေတယ်လို့သမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ကပြောကြားကြောင်းရုရှားသတင်းဌာနတွေဖြစ်တဲ့ Touch နဲ့ Interfax သတင်းတွေမှာဖော်ပြပါတယ်။ပက်စကော့ဟာ2008ခုနှစ်ကစပြီးသမ္မတပူတင်ရဲ့ပြောခွင့်အဖြစ်တာဝန်ထမ်းဆောင်ခဲ့ပေမယ့်တိုက်ခရက်2000အစောပိုင်းနှစ်တွေကတည်းကပူတင်စင်မှာအလုပ်လုပ်နေသူဖြစ်ပါတယ်။ရုရှားမှာဒီယောဂါပိုးကူးဆိုင်ခံရပေမဲ့ယောဂါလက္ခဏာမပြရင်ဒါမှမဟုတ်နည်းနည်းပဲပြသူတွေအိမ်ထဲမှာပဲနေနိုင်တယ်လို့ AP သတင်းမှာဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအင်္ဂါနေ့ကအရှေ့ပိုင်းနန်ဂါဟာခရင်ကအတုဝါချတဲ့နေရာမှာအသေးခံဗုံးခွက်မှုဖြစ်ပွားခဲ့တဲ့အပြင်ကဘူးကဆေးရုံတစ်ခုကိုဆစ်သွေးကြော်တွေဝင်ရောက်ဆင်းနင်းခဲ့တဲ့အတွက်လူပေါင်း40လောက်သေဆုံးပြီးအများအပြားဒဏ်ရာတွေရပါတယ်။ဒီအင်္ဂါနေ့တိုက်ခတ်မှုကိုသူတို့လုပ်တာမဟုတ်ဘူးလို့တာလီဘန်အဖွဲ့ကညင်းဆိုတဲ့အတွက်ဒါဟာ IS တွေ့ကြောက်အဖွဲ့လုပ်တာဖြစ်နိုင်တယ်လို့တန်မြတ်ဖြစ်လာပါတယ်။နန်ဂဟာခရိုင်ကဩဇာကြီးတဲ့အာဖဂန်ရဲတပ်ဖွဲ့မှူးကြီးတဦးရဲ့အတုပအခမ်းအနားမှာအသေးရန်ဘုံခွက်သမားဘုံခွဲခဲ့တာဖြစ်တယ်လို့ကဘူးမှာတော့အစိုးရဆေးရုံတစ်ခုကိုဘဲဖွဲ့ကမှန်မသိတဲ့တနတ်သမားတစ်စုကဝင်ရောက်ဆင်းနင်းခဲ့တာဖြစ်ပြီးအဲ့ဒီမှာအနည်းဆုံး14ဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9.13 ညဘိုင်းဒိုမီတာ51 kHz 56.5 နဲ့ ဒိုင်နမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရင်းမထုံမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်အပြင်ဘက်စစ်လျံဈေးကြီးနီးမှာနေထိုင်တဲ့တရားမဝင်ရွှေပြောင်းနေထိုင်သူ1300ကျော်ကိုမလေးရှားအာဏာပိုင်တွေကတနင်္လာနေ့ကရှောင်းတခင်ဝင်ရောက်စီးနှင်းဖမ်းဆီးလိုက်ပါတယ်ကွာလာလမ်ပူမြို့အပြင်ဘက်ကအသောအလာပြင်ပထားတဲ့ဈေးကြီးနီးမှာဖမ်းဆီးခံရသူတွေအထက်မြန်မာပါဝင်အင်ဒိုနီးရှား၊အိန္ဒိယ၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကရွှေပြောင်းနေထိုင်သူတွေပါဝင်တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအင်ကာနီကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်အဖမ်းခံရမှာကြောက်လို့တရားဝင်နေထိုင်သူတွေစုပြုံပုံခုနေကြမှာနဲ့လူပြည့်ချက်နေတဲ့ထင်းထင်းစကန်တွေမှာ COVID-19 ရောဂါကူးစက်မှာကိုစိုးရိမ်နေတဲ့ကြားကအခုလိုဆုလိုက်ပြောင်းလိုက်ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်ဖမ်းဆီးခံရသူတွေအထက်အမျိုးသမီး150ကျော်နဲ့ကလေးငယ်100နီးပါးပါဝင်ပါတယ်အခုလိုဖမ်းဆီးမှုမျိုးအရင်တစ်ပတ်ကလည်းလုပ်ခဲ့တာကြောင့်ကုလသမဂ္ဂနဲ့လူ့အဖွဲ့ရေးအဖွဲ့တွေကရောဂါဖြစ်ပွားမှာစိုးရိမ်ရတာကြောင့်ဖမ်းဆီးမှုတွေမလုပ်ဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါသေးတယ် COVID-19 ရောဂါကူးစက်မှု6900ကျော်နဲ့သေဆုံးသူ100ကျော်ရှိတဲ့မလေးရှားနိုင်ငံမှာအသွားလာပိတ်ပင်ကန့်သက်ချက်တွေကိုဒီလအစောပိုင်းမှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့ရောဂါဖြစ်ပွားမှုရှိတဲ့တချို့နေရာဒေသတွေမှာတော့ကန့်သက်ချက်တွေကိုတိတိကျကျချမှတ်ထားစေပါ။ချွေပြောင်းနေတဲ့သူတွေကိုအသွားလာတွေလုံးမှာကိုကြိုတင်ဟန်တာတဲ့အနေနဲ့ဖမ်းဆီးတာလို့လည်းမင်းအာဏာပိုင်တွေကပြောပါတယ်။COVID-19 ကရောဂါကြောင့်အနေချင်းမှာကမ္ဘာတဝန်းကရွှေ့ပြောင်းနေထိုင်သူတွေဟာအကာအကွယ်အမဲဆုံးဖြစ်သူတွေတဲ့ပါဝင်နေပါတယ်။စင်ကာပူနိုင်ငံမှာလည်းရွှေ့ပြောင်းသူတွေအကြားရောဂါကူးစက်မှုအများဆုံးဖြစ်နေတာပါ။တရုတ်နိုင်ငံဝန်ဝန်မျိုးကမြို့သူမြို့သားတိုင်းကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အစီအစဉ်တွေကိုမနေ့အင်္ဂါနေ့နေ့လယ်ပိုင်းနောက်ဆုံးထားပြီးတင်ပြဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့အစိုးရညွှန်ကြားလာ notice တစ်ခုကိုကိုကာပြီးနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။မြို့ရင်းကခရိုင်တစ်ခုချင်းစီအနေနဲ့ခုနှစ်မြေအတွင်းမှာဆေးရအတော်အတွင်းလူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်မဲ့အစီအစဉ်တွေရေးဆွဲထားရမယ်လို့အဲ့ဒီအစိုးရညွှန်ကြားလာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ခဲ့တဲ့လူဦးရေ70%ရှိတဲ့ဝူဟန်မြို့မှာအသောလာပိတ်ပင်ကန့်သက်ထားတာတွေကိုအေဗီလာရှီယန်နေကဖွင့်ပေးခဲ့ပြီးတဲ့နောက် COVID-19 ကူးစက်မှုအသစ်တွေထပ်ပြီးတွေ့ရတဲ့အတွက်အခုလိုအစိုးရညွှန်ကြားလွှာထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေ့အတွင်းဝူဟန်မြို့ဒုံးရှိအရာတိတအရာဝန်တစ်ခုကနေရောဂါကူးစက်သူလူနာ6ဦးထိတွေ့ရှိခဲ့ပါတယ်။ဒါပေမဲ့ဒီညွှန်ကြားလွှာ notice နဲ့ပတ်သက်လို့တစုံတရာမသိရှိရကြောင်းဒုံးရှိကရောဂါကာကွယ်ရေးထိန်းချုပ်ရေးဌာနတာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါတယ်။ကူးစက်ရောဂါပြောင်းပွားမှုကာကွယ်ရေးဌာနအကြီးအကဲဝန်ဆောင်မှုယူကတော့ဝူဟန်မြို့မှာနေထိုင်သူတိုင်းကိုစစ်သက်စစ်ဆေးစီရမလို့ကြောင်းနဲ့ကိုနေထိုင်ရာရပ်ကွက်အတွင်းကူးစက်မှုမရှိရင်စစ်ဆေးရမလို့ဘူးလို့လည်းနိုင်ငံပိုင်သတင်းဌာန CCTV ကိုပြောပါတယ်။တရုတ်နိုင်ငံက COVID-19 ရောဂါကိုထိန်းချနိုင်ပြီးတဲ့နောက်ပိုင်းနိုင်ငံတွင်းအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပွင့်ပြုခဲ့ပြီးအခုတဖန်ကူးစက်မှုဒုတိယလိုင်းနဲ့ကြုံတွေ့ရတာပါ။ဒီဇင်ဘာလကစပြီး virus ပိုးကူးစက်ခဲ့တဲ့ဝူဟန်မြို့မှာ COVID-19 ရောဂါကြောင့်သေဆုံးသူ3869ယောက်ရှိခဲ့ပြီးနိုင်ငံအတွင်းလူအသေးပြောက်များဆုံးလည်းဖြစ်ခဲ့ပါတယ်ခင်ဗျ။တရုတ်မျိုးသားတစ်ချို့ကမလေးမစားလို့ရရာဇဝတ်မှုအဖြစ်သတ်မှတ်မဲ့အစိုးမူကျန်းတရက်ကိုအတည်ပြုနိုင်ဖို့ဦးစားပေးလှုပ်ဆောင်သွားမယ်လို့ဟောင်ကောင်အချုပ်ရည်မှု Carrie Lam ကပြောပါတယ်။အဲ့ဒီအစိုးမူကျန်းအရာတရုတ်မျိုးသားတစ်ချို့ကိုကြော်ညာရီမှာတုံးဆွဲတာဒါမှမဟုတ်အော်ဟစ်လောင်ကြောင်တာနဲ့တခြားနိလန်းတွေနဲ့ဆော်ကားမယ်ဆိုရင်ထောင်ဒဏ်3နှစ်ကြာခံရနိုင်ပြီးဒဏ်ငွေအမေရိကန်ဒေါ်လာ6000လေးပေးဆောင်ရမှာဖြစ်ပါတယ်။ဟောင်ကောင်ကဘောလုံးပွဲတွေမှာတရုတ်မျိုးသားတစ်ချို့တန်ကြားရင်ပြည်သက်တွေကအမြင့်လောင်ပြောင်းအော်ဟစ်နေတာကိုတားဆီးဖို့မနစ်ကလေးကဒီဥပဒေမူကျန်းကိုအစိုးရပြုခဲ့တာပါ။အစိုးမူကျန်းတွေကိုတတ်မှတ်ပြီးမဲပေးအတည်ပြုမပြုအဆုံးဖြတ်ပေးနိုင်တဲ့ကော်မတီတရက်ကိုတရုတ်ပြည်မကြီးကိုလိုလားတဲ့အမတ် Starry Lee ဦးဆောင်လာပြီးတဲ့နောက်ပိုင်းဒီဥပဒေကြေညာချက်ကိုဦးစားပေးအစဉ်ဖြစ်တတ်မှတ်လိုက်တာလည်းဖြစ်ပါတယ်။ဒီဆိုမူကျန်းကြောင့်ဟောင်ကောင်မှာစာနာပြပွဲတွေပြန်ပြီးဖြစ်ပေါ်လာနိုင်ပါတယ်။2019ခုနှစ်အတွင်းကစာနာပြပွဲတွေကတရုတ်ပြည်မကြီးကိုရဇဝတ်သားလဲဝဲပြောင်းပေးနိုင်တဲ့အဆိုမူကျန်းပေါ်မတိမတ်ဖြစ်ရကနေစတင်ဖြစ်ပေါ်ခဲ့တာပါ။1998ခုနှစ်မှာဗြိတိန်နိုင်ငံလောက်ကနေတရုတ်တို့လဲပြောင်းရယူပြီးတွေကဟောင်ကောင်ဟာတနိုင်ငံစနစ်နှမျိုးမူအရကိုပိုင်လွတ်လပ်ခွင့်မြေမြမှာရရှိထားတာပါ။ဒါပေမဲ့တရုတ်ဘူအစိုးရကဟောင်ကောင်ရေးတွေမှာဝင်ရောက်စွပ်ပတ်မှုတွေပိုပြီးတိုးလွလာတာတွေကြောင့်ကိုပိုင်လွတ်လပ်ခွင့်တွေတစားစားဆုံးရှုံးလာတာကိုဟောင်ကောင်သားတွေစိုးရိမ်နေကြပါတယ်ခင်ဗျ။ဒီတစ်ပတ်နောက်ပိုင်းဘင်္ဂလားပင်လယ်ော်မှာဆိုင်ကလုန်းမုန်တိုင်းကြီးတစ်ခုဖြစ်ပေါ်လာနိုင်ပြီးလာမယ့်ရက်နေ့အတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားဘူးဆတ်တည်ရွာသွန်းနိုင်တယ်လို့အိန္ဒိယနိုင်ငံချင်းဆိုင်မိုးလေဝသဌာနတာဝန်ရှိသူတွေကပြောပါရယ်အခုလက်ရှိမှာတော့ဘင်္ဂလားပင်လယ်ော်ရှိတောင်ပိုင်းနဲ့ကပလီပင်လယ်ပြင်ကြားနောက်48နာရီအတွင်းလီဘီးယားနဲ့ရက်ဝတ်တစ်ခုဖြစ်ပေါ်လာဖို့အလားအလာတွေရှိနေတယ်လို့ဒေတာတွင်ဆိုင်ကလုန်းမုန်တိုင်း3ပေးအချက်ပြစံတမ်းညွှန်ကြားရမှု NPVR ဆန်က The New Indian Express သတင်းစာကိုပြောပါရယ်ဒီအခြေအနေကြောင့်ဘင်္ဂလားပင်လယ်ော်ရှိတောင်ပိုင်းပလီပင်းနဲ့တောင်ပိုင်းနဲ့နီကိုပါကျွန်းတဝိုက်မီလာ16ဝင်းကျင်မှာအနောက်တောင်ဘက်သို့လေဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျ။ဗို တော်နဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOA မင်းကန်တန်ရဲ့မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျမကစုမမရှင်ဒီသတင်းမှထဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြမရေးတကပိတ်ဆွေးနွေးတဲ့အခါဘာအကြောင်းအရာတွေအဓိကပါဝင်နိုင်တယ်လဲဆိုတာကိုပြောပြပေးကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှကြော်တာပြည်နေကြရင်ဗီဒီယိုကနေတစ်ဆင့်ဆွေးနွေးရမှာရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခါတွေနဲ့ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေကိုအဓိကအာရုံစိုက်ကြလိုက်မယ်လို့သတ္တမန်အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံကိုယ်စားလှယ်တာဝန်ကြီးဦးဟောက်တူဆွမ်းကလည်းလက်တလုံးကြုံနေရတဲ့ကိုဗစ် -19 ကပ်ရောဂါအဖြစ်လုံခြုံရေးကိစ္စတွေပါဝင်နိုင်ကြောင်း VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့ဒီလိုတော့ဟိုသီရိယာကတော့ဟိုပါပေါ့နော်ဟိုပတ်လိုက်ပေါ့ကွာဟိုတကားပိတ်ပေါ့တကားပိတ်ဆိုတာသူတို့အချင်းချင်းပဲသူငယ်ကောင်စီဖောက်ဝင်ဒီကိုကျွန်တော်မြန်မာနိုင်ငံဟိုပါပေါ့ကုလသမဂ္ဂသိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်ဟိုကန်နေပြတော့သူတို့အချင်းချင်းလေးပြုတ်ပေါ့ပေါ့ဒီကတော့ COVID-19 နဲ့ပတ်သက်ပြီးတော့ဟိုစကိုင်းပြည်နယ်ထဲမှာဟိုဘလို့ဆောင်ရွက်ထားတဲ့အချင်းချင်းဘလို့ရှိတယ်ဆိုတဲ့ဟာကိုဟိုပါပေါ့အော်အချင်းကြီးအရရပေါ့လေဒါသူတို့သိကျင်လို့သူတို့အဲ့ဒါဗီဒီယို conferencing နဲ့လုပ်မှာပါသူတို့လည်းဒီမှာတော့ video conferencing နဲ့ပဲလုံရုပ်ကောင်းကြီးနဲ့လုပ်မှာပဲလေဆိုတော့အဲ့တိုင်းပဲလုပ်မှာပါလုပ်တော့ဟိုက brief လုပ်မယ်သူတို့လည်း brief လုပ်မယ်သူတို့နေကျင်တာလေးတွေမြင်မှာပေါ့လေအဓိကတော့ COVID-19 နဲ့ပတ်သက်တဲ့ဘာတွေလုပ်ထားလဲကျွန်တော်တို့ဒီဟိုသိဆောင်စခန်းတို့ဘာလို့နောက်တခြားရပ်သားတွေပေါ်မှာဟိုပြင်ဆင်ထားလဲဆိုတော့အကြောင်းအရာတွေကတော့အဓိကဖြစ်မဲ့ထင်ပါတယ်။နောက်လူမျိုးချင်းတွေလည်းပါမှာပေါ့ဗျာမေးတယ်သူလည်းဆိုတော့သူ့ဘုဒ္ဓလည်းအခက်ပြီးတဲ့အခါကျတော့ကျွန်တော်တို့ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့6လောက်တစ်ခါလောက်ဟိုအတိပေးဖို့ဆိုတဲ့ဟာရှိတယ်လေ။အချင်းတွေတိုးတက်မှုချင်းတွေပါနေတာပေါ့ဗျာ။အဲ့တော့အဲ့ဒါလည်းပဲအခုဂျွန်လာလောက်ဆိုတော့ပြည့်ပြီဆိုတော့အဲ့ဒီအပိုင်းလည်းပဲဟိုတစ်ပိုင်းဖြစ်သွားတာပေါ့လေ။ဟိုထွေထွေညီလာခံကတော့လည်းကျွန်တော်မလုပ်နိုင်တဲ့အခါကျတော့ဒီဘက်ပိုင်းကတော့ကုလသမဂ္ဂဟိုထွေညီလာခံဘက်တော့မလုပ်ဖြစ်ဘူးပေါ့။ဒါပေမဲ့ဟိုသူကပုံမှန်အဲ့လိုတော့ brief လုပ်ရတာရှိပါတယ်။ဟိုအဲ့တော့ပုံမှန် brief လုပ်တာနဲ့အခု covid ချင်းနေနဲ့ဘာညာဆိုတော့လေသူတို့လည်းတန်းနဲ့ပေါင်းပြီးတော့လုပ်လိုက်တယ်ထင်ပါတယ
်ရခိုင်ပြည်နယ်မှာဧပြီလနောက်ပိုင်းတုန်းက covid-19 ဓာတ်ခွဲနမူနာတွေတင်ဆောင်လာတဲ့ကုလသမဂ္ဂအမတ်တစိပ်ပါကားတစီတိုက်ခိုက်ခံခဲ့ရလို့မြန်မာနိုင်ငံသားရေမောင်းတင်ဆုံးပြီးစစ်ဘာရေးဝန်ထမ်းတဦးလည်းဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကိုကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ရှုတ်ချခဲ့ပြီးပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားတာပါဒီကိစ္စဟာလည်းလုံခြုံရေးကောင်စီအစည်းအဝေးမှာပါဝင်နိုင်ကြောင်းဦးဟောက်တူဆွမ်းကပြောပါတယ
်ဒါတော့ဟုတ်တယ်မင်းနိုင်ပါတယ်ဒါလည်းဟိုမင်းနိုင်တဲ့ကိစ္စတွေပဲပေါ့ဒီတစ်ခိုင်နဲ့ပတ်သက်လို့ကတော့သူတို့ပြည်ကျင်တာအကုန်မင်းမှာပေါ့ဗျာအဲမင်းတော့ဒါလည်းကျွန်တော်တို့သူရတော့ကျွန်တော်တို့စုံစမ်းစစ်ဆေးဟိုကွန်ပျူတာလည်းဖွင့်ပေးထားပြီလေအဲကျွန်တော်တို့ဒီဖွင့်ပြီးတော့ဒီလှုပ်ဆောင်နေတဲ့ဟာတွေကတော့ဒါကျွန်တော်ဖြစ်စဉ်တွေကတော့ရှိတာပဲဒါတွေကတော့ပြောမှာပေါ့ဒါတွေကတော့ဒီတဲ့တဲ့အားရတော့ကျွန်တော်တို့ဟိုဒီဇိုင်းတဲ့လူတွေလည်းကျွန်တော်ပေးထားတာရှိတယ်ပေါ့နော်ဆိုတော့ဟိုသူတို့ဒီအထူးပုဂ္ဂိုလ်တွေကလည်းကျွန်တော်နဲ့အများကြီးပေါင်းဆောင်ရနေတာရှိတယ်အချက်လက်တွေပါတွေကလည်းကျွန်တော်လိုအပ်တဲ့အားတွေလည်းဟိုပံ့ပိုးပေးတာလည်းအများကြီးရှိပါတယ်သူတို့အထူးပုဂ္ဂိုလ်တွေနဲ့သူတို့ပဲပြောမှာပ
ါကြာသာပရင်းနဲ့လုံခြုံရေးကောင်စီတကပိတ်အစည်းအဝေးကျင်းပဖို့ကတော့ဗီတိန်နိုင်ငံကတိုက်တွန်းခဲ့တာပါမြမအရေးနောက်ဆုံးအချိန်ဖြစ်ဖေဖော်ဝါရီလနဲ့ဆွေးနွေးခဲ့ချိန်မှာတော့မြမအစိုးရရဲ့ပေါ်အစီအစိုက်ထောက်ခံမှုပေးခဲ့တဲ့တရုတ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကပူးတွဲချေချာချက်ထုတ်ပြန်မဲ့အစီအစဉ်လဲတက်ခဲ့ပူပါတယ်ရှင်ကျမစုမမ
ထိုင်းနိုင်ငံမှာတော့ COVID-19 အရေးပေါ်အခြေအနေကာလအတွင်းအလုပ်သမားတွေဆန္ဒပြတာတွေမလုပ်ဖို့နဲ့အလုပ်ရှင်တွေကလည်းအလုပ်ရုံပိတ်သိမ်းတာတွေမလုပ်ဖို့အတွက်အမိန့်ထုတ်ထားပါတယ်။ဒါပေမဲ့လည်းဒီမတိုင်ခင်ကတည်းကအလုပ်ရုံတချို့ပိတ်သိမ်းထားပြီးအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ရတာတွေကြောင့်ဒီအမိန့်နောက်ကျလွန်းနေတယ်လို့အလုပ်သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။ထိုင်းအစိုးရအလုပ်သမားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီမိန့်ဟာမေလ10ရက်နေ့ကနေစတင်အသက်ဝင်လာတာဖြစ်ပြီးအလုပ်ရှင်အလုပ်သမားတွေတင်းတင်းကြပ်ကြပ်လိုက်နာဖို့အတွက်ထုတ်ပြန်ထားပါတယ်။ဒါကြောင့်ဒီအမိန့်ကိုသတိပြုကြဖို့လက်ရှိလုပ်လုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားတွေကိုမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကတော့ပြောပါတယ်
ကဘေးယောဂါကာလမှာဆိုင်းနိုင်ငံရဲ့အစိုးရနေပြီးတော့အရေးပေါ်ကာလသတ်မှတ်ထားပါတယ်။အဲအရေးပေါ်ကာလဆိုရင်အခုဒါမဲ့မေလ30ရက်နေ့ထိဟာအရေးပေါ်ကာလ ဖြစ်ပါတယ်အဲ့ဒီကာလမှာဆိုင်အလုံရှင်တွေကလည်းလိုက်နာမှာဖြစ်တယ်လို့ဆိုင်နိုင်ငံရောက်ရွှေပြောင်းလူသမားတွေကလည်းလိုက်နာမယ်စီရင်စည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်အလုံရှင်တွေကဒီကိုဗစ်အရေးပေါ်ကာလမှာအလုံသမားတွေကိုအလုံကထုတ်ပေးတာတွေလုံသားရင်ရှော့ချတာတွေမလုပ်ရဘူးလို့ပဲအလုံသမားတွေအနေနဲ့လည်းဆန္ဒပြခြင်းတွေပါတယ်မပြုတ်တော့ဘူးလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ခင်ဗျတကောက်ပတ်ဝန်းကျင်အလဲပိုင်းဒေသတွေမှာတော့အဲ့လိုလူစုနေတာတွေအချက်လက်စုဆောင်းနေတာတွေဥပဒေနဲ့ညောင်းလုပ်တာမျိုးတွေလုပ်ဖို့အတွက်စုဆောင်းတာကြားသိရတယ်ဒီမေလာရှိရနေ့သတ်မှတ်ပြထားလိုက်တဲ့ရူမဝင်းဌာနရဲ့ကြေကြတဲ့စည်းကမ်းအရဆိုရင်တော့အဲ့ဒီလူစုတာတွေဆန္ဒပြဖို့ပြင်ဆင်တာတွေကလုံဆောင်ွက်မရှိဘူးအရေးပေါ်စီမံချက်အရဘူးလိုရရင်လိုရတယ်လို့အရေးယူမယ်ဆိုတဲ့သဘောမျိုးတက်ရောက်တာပေါ့ဗျာ
မေလာရှိရနေ့မှာစတင်အသက်ဝင်မယ်ဆိုပေမဲ့အမိတ်မထုတ်ဖြစ်အလုပ်ပိတ်ခဲ့တဲ့လုပ်ငန်းတွေကိုလည်းပြန်ဖွင့်ဖို့အတွက်ဒီအမိတ်ထဲမှာညွှန်ကြားထားပါတယ်အလားတူအလုပ်မလုပ်နိုင်ဘူးဆိုပြီးတပိတ်မောက်ခဲ့တဲ့အလုပ်သမားတွေကိုလည်းအလုပ်ပြန်လုပ်ဖို့ညွှန်ကြားထားပါတယ်အလုပ်ရှင်နဲ့အလုပ်သမားတွေဟာပြီးခဲ့တဲ့ကာလအတွင်းပြဿနာတွေတက်ခဲ့တာမို့ဒီဥပဒေထောက်ပြန်တာနောက်ကျနေလွန်းတယ်ဆိုပြီးဦးမိုးကျော်ကတော့ဝေဖန်သွားပါတယ်
ဥပဒေဟာဟိုးကိုဗစ်ရေပေါ်ကာလစတင်ရတဲ့ဟိုကဧပြီလတည်းဟိုကရှိတယ်သူကအလုပ်ရှင်တွေကဒီဥပဒေရဆိုအလုပ်သမားတော်တော်များများအလုပ်ဖြုတ်သူပြစ်ကိုဗစ်ကိုကြောက်ပြပြီးတော့နောက်ကိုဗစ်ရဲ့ဆိုးရင်ကြောက်ကြမှုကိုအကြောင်းပြပြီးလုပ်ငန်းရရင်ချော့ပြစ်ခဲ့ပြီးသွားပြီကိုဗစ်ကိုအကြောင်းကြပြီးတော့သူ့ရဲ့လုပ်ငန်းတွေရပ်ဆိုင်ပြီးသွားပြီဒီဝါလီခံပြီးသွားပြီအဲ့တော့တိုင်းစိုးရဲ့ကြီးညာချက်ကလုံခဲ့တဲ့တလကျော်တည်းကရှိရမယ့်ကြီးညာချက်ကအခုမှထကြီးညာတယ်ဆိုတော့မကောင်းလားဆိုတော့ကောင်းတယ်သို့တော့နောက်ကျနေတယ်လို့တော့ဝေဖန်ခြင်းတယ
်ဒီထုတ်ပြန်ချက်အရအလုပ်သမားဆက်ဆံရေးအဥပဒေနဲ့အညီအလုပ်ရှင်အလုပ်သမားတွေဟာတင်းတင်းကြပ်ကြပ်လုပ်ကန်ရမည်ဖြစ်ပြီးအလုပ်သမားရဲ့ကိစ္စများမှာအငင်းပွားမှုတွေရှိလာပါကလည်းအလုပ်သမားဆက်ဆံရေးကော်မတီကစီရင်မယ်ဆိုတဲ့အကြောင်းတွေပါရှိပါတယ်။ထိုင်းနိုင်ငံမှာမြန်မာအလုပ်သမား၃ဘတ်တဲ့မနေ့လှုပ်လှုပ်ကန်နေပြီးကိုဗစ်အရေးပေါ်ကာလမှာအလုပ်ရုံတွေပိတ်သိမ်းတာတွေလုပ်သားအင်အားချော့ချလာပြီးကြောင့်အလုပ်သမားတောင်းမနှံ့လောက်ဟာနေရက်ကိုပြန်ခဲ့ကြရပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတင်ပြပို့နေပါတယ်။
COVID-19 ကပ်ရောဂါရင်ဆိုင်နေရဆဲအမေရိကန်ပြည်ထောင်စုမှာမေလဇန်ပိုင်းကစပြီးစီးပွားရေးလုပ်ငန်းတချို့ဖြစ်ဖြစ်ချင်းစတင်ဖွင့်လှစ်ခဲ့ပေမဲ့ပုံမှန်အခြေအနေတွေဘယ်တော့ပြန်ရောက်မလဲဒီလိုပုံမှန်အခြေအနေဆိုတာကလည်းဘယ်လိုပုံစံမျိုးဖြစ်မလဲစတဲ့ကပ်ရောဂါကူးစက်မှုတန်းကိုကြုံတွေ့ရတဲ့မြန်မာအမေရိကန်တွေကစိုးရိမ်နေကြပါတယ်American မှာကပ်ရောဂါစတင်ကြုံတွေ့ပြီးနှစ်လအကြာကန့်သက်ထိန်းချုပ်မှုတွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးဘလို့အခြေအနေတွေရှိနေတယ်လဲဆိုတာကိုတင်ပြမှာပါရှင်။ကျမအင်ဂျင်နိုင်ပါ။နောက်ဆုံးသတင်းထုတ်ပြန်ချက်တွေအရ American ပြည်ထောင်စုမှာ COVID ရောဂါကူးစက်မှုကြောင့်သေဆုံးသူပေါင်း 8,000 ကျော်မကရှိခဲ့ပါတယ်။အလုံးလက်မဲ့ဥယျာဉ်ဟာဆိုရင်လည်းတန်းနဲ့ချီရှိနေတာပါ။လောလောဆယ်မှာတော့ယောဂကူးစက်မှုအခြေအနေပေါ်မူတည်ပြီးတည်နေအလိုက်စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းတချို့ကို April လကုန်မေလဇန်ပိုင်းကစပြီးဖြစ်ဖြစ်ချင်းဖွင့်လှစ်နေပါတယ်။ယောဂကူးစက်မှုအဆိုးရွားဆုံးနဲ့ဗဟိုအချက်ချဖြစ်ခဲ့တဲ့နယူးယောက်မြို့မှာအလုပ်လုပ်ကိုင်နေတဲ့ကိုစော်လက်ကတော့လူတွေကိုယ်တိုင်ယောဂကူးမှာကိုစိုးရိမ်နေဆဲဖြစ်ပြီးအိမ်မှာပဲနေကြဆဲဖြစ်တယ်လို့ VOE ကပြောပါတယ်။
အခုကဘယ်လိုဖြစ်လဲဆိုတော့ပြင်နေတာပြောတာကြာအခုစကားပေါ်မှာဆိုလည်းလူက10ယောက်မပြည့်ဘူးပြောရတယ်နော်အများဆုံးဆိုတာ10ယောက်လောက်ပဲမြင်နေကျွန်တော်တို့အခုဆင်းနေဆိုတာလည်းနေ့တစ်ပိုင်းပဲဆင်းတာနေ့တစ်ပိုင်းပဲဆင်းနေဆိုတာဆိုင်တွေကလည်းမဖြစ်နေဆိုတော့သလောပစ္စတန်တွေဖြစ်တဲ့ကောဖွင့်ရတယ်ဟိုကိုယ့်ရဲ့မိတ်တွေကလည်းပြတ်သွားမှာဖွင့်နေတော့လည်းလူကမလာဘူးအဲ့တော့လည်းဆိုင်ပဲကြည့်ကြည့်လာလိုက်2ယောက်3ယောက်လာလိုက်ကြောက်ပေါ်လိုက်အဲ့တော့အလုပ်ကစီးပွားရေးကဖွင့်တာဖွင့်တယ်စီးပွားရေးကမကောင်းဘူးမကောင်းတော့စီးရလည်းမရှိဘယ်ကကုလို့ကုမလည်းမသိတော့လူတွေကအိမ်ထဲမှာပဲနေကြများတော်တော့အဝတ်ဝတ်တောင်ဆောက်ဆော်ရပါဗျာပြောတာသားတော့ဘောရတဲ့ဟာပဲဝယ
်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအများပြည်သူအပန်းဖြေတဲ့နေရာတချို့ကိုမေလ15ရက်နေ့မှာပြန်လည်ဖွင့်လှစ်ဖို့ရှိကြောင်းပြောကြားခဲ့ပြီးအခြေအနေတွေကိုကြက်ကြက်မက်မက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကံရောဂါကြောင့်လုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့နယူးယောက်ထက်ပြည်နယ်ဘာဖလိုမြို့က recycling pamphlet plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်ဦးစော်ဝင်းကတော့အမေရိကန်မှာပုံမှန်စီးပွားရေးလုပ်ငန်းတွေပြန်ပြီးလည်ပတ်ဖို့ဒီနေ့အကုန်ပိုင်းလောက်ထိတောင်မသေးကြတဲ့အနေအထားမျိုးရှိနေတယ်လို့ VOE ကပြောပါတယ
်ကျွန်တော်သဘောရတော့ပြန်ဖွင့်လာတယ်လိုအပ်ချက်ရပြန်ဖွင့်လာတယ်ဖွင့်သိမ့်တယ်သို့တော့ဖွင့်လာနေပဲချက်ချင်းယူပုံမှန်အနေအထားကြီးပုံစံမျိုးချက်ချင်းဟုန်တိုင်းကျယ်ယူတော့ဟိုအားရပါရဖွင့်လာမျိုးတွေစတော့ဆိုင်တွေဘားတွေအဲ့လိုမျိုးတွေဝင်ထွက်မယ်သုံးတယ်ဆိုတာမျိုးတွေဟိုအခြားလူရင်းထိတွေ့ပြီးလောက်ရတဲ့စန္ဒလိုဟာမျိုးနေစလုံးလိုဟာမျိုးဓာတ်တွေဆိုရင်တော့အခုချိန်မှာချက်ချင်းကိုရုပ်ပြပြန်လို့အချိန်ဟုန်နဲ့ပြန်လို့ဖို့အတွက်ကိုတော်တော်လေးကိုဂီယူဆိုင်ရမယ် မဖြစ်နိုင်ဘူးเนาะအနည်းငယ်ထပ်ပြီးကြုံရနိုင်ရည်စီပေးတယ
်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုဟာပြည်နယ်အလိုက်ကွာခြားတဲ့အထက်မှာအသက်သာဆုံးနဲ့ထိန်းချုပ်နိုင်တဲ့အနေအထားရှိနေတဲ့ပြည်နယ်ကတော့ကယ်လီဖိုးနီးယားဖြစ်ပါတယ်နေအိမ်မှာပဲနေဖို့ကန့်သတ်ချက်တွေကိုမေလဇန်ပိုင်းမှာစတင်ဖြည့်လျှော့ပေးခဲ့ပြီးမေလ၄ရက်နေ့ကစလို့အဝတ်အစား fashion ဆိုင်ပန်းရောင်းဆိုင်တွေနဲ့စာအုပ်ဆိုင်တွေစတဲ့လက်လီရောင်းချတဲ့ဆိုင်တချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိဗိုင်းရပ်စ်ကာကွယ်ဆေးမရှိသေးတာဗိုင်းရပ်စ်နဲ့ပတ်သက်လို့အသေးချာမသိသေးတဲ့အတွက်လူတအုပ်နဲ့တအုပ်အကွာအဝေးနဲ့နေဖို့နှာခေါင်းစည်းတက်ဖို့လက်ကိုမကြာခဏဆေးဖို့စတာတွေကိုတော့မဖြစ်မနေလိုက်နာဖို့လိုအပ်နေကြောင်းကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂကုသမားတော်ဒေါက်တာမိုးဆန်းက VOE ကိုပြောပါတယ
်။ကျွန်တော်တို့လက်ရှိအခြေအနေကတော့ control ဖြစ်တယ်ဆိုရင်လည်းကျွန်တော်အရာတိုင်းကဟိုယတိပြက်ကြီးအာဆုံးဖြတ်ချက်အာချလို့မရသေးဘူးနော်။ဘာဖြစ်လာမလဲဆိုတာဘာမှမသိဘူး။ဒီဗိုင်းရပ်စ်ကလည်းခုကလောလောလတ်လတ်အသိဖြစ်နေတယ်လူတိုင်းအတွက်ကဒါကအသိဆန်းလို့ဖြစ်နေတော့ကျွန်တော်တို့တတ်နိုင်တလောက်တော့ social distancing တို့ဒီ hand hygiene တို့ဒီ mask တို့ကိုအဓိကထားပြီးတော့ဆက်လုပ်ွားမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့နော်။ vaccine မထွက်ချင်းကတော့ကျွန်တော်ထင်တယ်ဒီလူတွေရဲ့ဒီ daily practice ကိုအကြီးကျယ်ကျင့်သုံးဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအပြင်းထန်ကြုံတွေ့ခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းတွေပြန်လည်ဖွင့်လှစ်နိုင်ရေးအင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်မှ video conference ကျင်းပပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာအမေရိကန်ကူးစက်ရောဂါထိပ်တန်းကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကတော့စီးပွားရေးလုပ်ငန်းတွေကိုအလျင်စလိုပြန်လည်ဖွင့်လှစ်မယ်ဆိုရင်နောက်တစ်ချိန်ရောဂါကူးစက်မှုအန္တရာယ်ကြီးကြီးမားမားကိုရင်ဆိုင်ရဖို့ရှိကြောင်းကျင်းပပွဲမှာတတိပေးပြောဆိုခဲ့ပါတယ်။ပုံမှန်အခြေအနေမျိုးပြန်လည်စတင်တာမျိုးမလုပ်ခင်လူတွေမှာဗိုင်းရပ်ရှိမရှိစစ်ဆေးမှုတွေကိုမဖြစ်မနေလုပ်ဖို့ဒေါက်တာဖောက်စီကအကြံပြုခဲ့ပါတယ်ရှင်
။မြို့မျိုးဆေးရုံတစ်ခုကအရေးပေါ်ဌာနမှာတာဝန်ကျတဲ့ဆရာဝန်တဦးမကြသေးခင်ကကိုကိုကိုအဆုံးစီရင်သွားတဲ့အတွက် COVID-19 ကရောဂါကြောင့်ကျန်းမာရေးဝန်ထမ်းတွေသေဆုံးမှုပေါ်မှာပြန်ပြီးတော့အာရုံစိုက်လာခဲ့ကြပါတယ်။ဒီကရောဂါကသူတို့အပေါ်မှာမယုံနိုင်လောက်အောင်ဝန်တော့ဝန်ပိုးကြီးတစ်ခုလိုဖြစ်လာနေတာနဲ့အသက်မကယ်နိုင်လိုက်ပဲသေဆုံးသွားတာပြီးစားတဲ့နေစဉ်ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ virus antigen ကိုရှေ့တန်းကနေရင်ဆိုင်နေရတဲ့ဆရာဝန်အုပ်က VOE ကိုပြောပြထားတဲ့အကြောင်း Caroline Presotti ရဲ့သတင်းလာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။ Dr. Rosita Gandhi ဟာ American နိုင်ငံမှာ coronavirus ကူးစက်မှုအဆိုးအဝါဆုံးဖြစ်နေတဲ့ညောင်မြို့မှာ virus ကူးစက်မှုတွေကိုရှေ့တန်းကနေရင်ဆိုင်ကူးတာပေးနေတဲ့ဆရာဝန်တူဖြစ်ပြီးသူတို့ရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ
်။ It's like soul crushing what we see
အရေးပေါ်ဌာနနဲ့အပေါ်တက်ကအထူးစက်မှတ်ကုသဆောင်တဲ့တခြားအဆောင်တွေမှာနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေကစိတ်တက်ကြစရာစိတ်ကျက်စရာအခြေအနေပါကျမတို့ရင်ဆိုင်နေရတဲ့အရာကဘလို့ကုသရမလဲဆိုတာကိုတရားရဂိုင်းလုံးအမှန်တကယ်နားမလဲပါဘူးအဲ့ဒီအတွက်ကျမတို့စိတ်ကျက်မိပါတယ်ဘလို့လုပ်ရမလဲဆိုတာကိုကျမတို့လည်းအယံသိချင်ပါတယ
်နောက်ဆရာဝန်တဦးကတော့ Dr. Rotem Friday ပါ
We're so busy and
ကျမတို့အရန်လုံများပြီးတော့နေမကောင်းတဲ့လူနာတွေအရန်များပါတယ
်အခုလိုအချိန်မှာတို့နဲ့အတူအများအန်းရှိနေကြတော့စိတ်ဖိစီးမှုတွေပဲဖြစ်တယ်လို့ဒေါက်တာရိုဒမ်ဖရိုက်ဒါကပြောပါတယ
် It's just hard you know families bring their loved ones
to တော်တော်ဆက်ပါတယ်ဒီအတိုင်းမိသားစုတွေကတို့ချစ်တဲ့သူတွေကိုအရေးပေါ်လာဖို့ကြာရပါတယ်ပြန်တွေ့ဖို့ဘယ်လောက်ကြာမလဲဆိုတာလည်းမသိနိုင်ပါဘူးသတင်းပတ်နဲ့ချီပြီးတော့လည်းကြာနိုင်ပါတယ်အင်္ဂါနေပြီးတော့ဖုန်းခေါ်လာတာကိုစောင့်ကြရပါတယ်တချို့ကလည်းဖုန်းဝင်လာမှကိုကြောက်နေကြပါတယ်
။ဒေါက်တာဖရိုက်ဒါဟာပင်ဆယ်ဗေးနီးယားနဲ့နယူးယောက်ပြည်နယ်ကဆေးရုံသေးလေးတစ်ခုမှာအလုပ်လုပ်တာပါ။အခုတော့ဒီပြည်နယ်နှစ်ခုလုံးမှာစီးပွားရေးအလုပ်ငန်းတွေကိုဖြည်းဖြည်းချင်းပြန်ဖွင့်နေပြီလို့ပြောပါတယ်
။ There's the getting our country back
နိုင်ငံကိုပုံမှန်ပြန်လည်ပတ်ဖို့အတွက်လုပ်နေကြပြီးတော့စီးပွားရေးကိုလည်းပြန်ဆောက်နေပါပြီ။ဒါမဲ့တစ်ဖက်မှာလည်းကျမတို့ဆေးရုံတွေမှာကြုံတွေ့ခံစားနေရတာတွေကိုလည်းမြင်နေရပါတယ်။တကယ်လို့သာအခုလိုမျိုးနောက်တစ်ကြိမ်ဖြစ်လာခဲ့မယ်ဆိုရင်ဆိုတဲ့ခံစားမှုမျိုးပါ။နောက်တစ်ကြိမ်အခုလိုမျိုးထပ်ဖြစ်လာတဲ့အခါမှာကျမတို့မှာဒီယောဂါကိုကာကွယ်တိုက်ဖြတ်ဖို့အတွက်ဆေးပစ္စည်းကိရိယာတွေ၊ကုသင်းတွေ၊ကျန်းမာရေးဝန်ထမ်းတွေအလုံးလောက်ရနိုင်မလားဆိုတာကိုစိုးရိမ်နေကြပြီးတော့ဒီစိုးရိမ်မှုကအလွန်ကြီးပါတယ်
။ဒေါက်တာဖရိုက်ဒါသူအလုံးလုံးနေတဲ့Montefiore Nayak ဆေးရုံကိုလာဖို့အတွက်တနေ့ကို2နာရီလောက်အချိန်ပေးရပြီးတော့အသွားအပြန်4နာရီလောက်ကြာပါတယ်။အိမ်ပြန်ရောက်တဲ့အချိန်မှာတော့ယောဂါပိုးတွေတည်အောင်ရေနည်းနဲ့ပူးသက်ဆေးရည်ကိုရောပြီးတော့ရေချိုးရပြီးသူ့ရဲ့ခင်မောနဲ့သားသမီး3ယောက်ကိုအချိန်ပေးနိုင်ဖို့အတွက်လုံးနဲ့မိသားစုကြားမှာသဟဇာတာဖြစ်ဖို့အခက်အခဲတွေတွေ့နေတယ်လို့လည်းပြောပါတယ်။
It's tough. I won't lie.
ဖြစ်ခဲ့ပါရဲ့ရှင်။ကျွန်မမများချင်ပါဘူး။အားလုံးအဆင်ပြေတယ်လို့ကျွန်မမပြောချင်ပါဘူး။
ဒေါက်တာဂန်နီရဲ့ခင်မုန်းကတော့ဆေးရောဂါဆိုင်ရာဆရာဝန်ဖြစ်ပြီးသူမျက်နှာကိုကြည့်လိုက်တာနဲ့စိတ်ခံစားမှုဘယ်လိုရှိနေတယ်ဆိုတာကိုပြောပြနိုင်သူဖြစ်ပါတယ
်။ So sometimes it's something as simple as like,
ဒါကြတယ်ကျမတို့ဆိုဖာပေါ်မှာထိုင်ပြီးအင်တာနက်ကနေဟာတာကားတွေကြည့်တယ်။စိတ်အပန်းပြေစေမဲ့တခြင်းတွေဖွင့်နားထောင်ဖြစ်ပြီးတော့အလုပ်အကြောင်းကိုလုံးဝမပြောဘဲတကယ့်ကိုရေးရတဲ့ဟာတာကားတွေကိုပဲကြည့်ကြပါတယ်
။ဒေါက်တာဂန်ဒီဟာအိန္ဒိယကနေအမေရိကန်ကိုလာတဲ့ပထမမျိုးဆက်ဖြစ်ပြီးအောင်မြင်မှုတွေကသူမကိုအခုလိုဆက်လုပ်ဖို့တွန်းအားတွေဖြစ်စေခဲ့တာလို့ပြောပါတယ်။အသက်68နှစ်အရွယ်အမျိုးသမီးကြီးရဲ့အသက်ကိုလက်လျှော့လိုက်ရတော့မယ့်အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့သားသမီးတွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်အန်အောစရာအခြေအနေကြုံခဲ့ရတာကိုလည်းရှင်းပြပါတယ
်။ She proved me wrong and that's a great feeling. I am happy to be wrong.
သူနေပြန်ကောင်းလာပြီးကျမမှားတယ်ဆိုတာသတိပြခဲ့ပါတယ်။ဒါကဝမ်းသာစရာကောင်းပါတယ်။ဒီလိုအမှားမျိုးကိုကျမဝမ်းသာပါတယ်။ဒီလိုကိစ္စမျိုးမှာမှားတာကတော့ကျမအယံဝမ်းသာပါတယ်။ဒါမျိုးကစိတ်အားတက်စရာဖြစ်ပြီးတော့မယုံနိုင်တော့အောင်ပဲအဲ့ဒီအမျိုးသမီးကတကယ်အာကအမျိုးသမီးပါ။
ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုရှေ့တန်းကနေရင်ဆိုင်နေကြတဲ့ဆရာဝန်တွေနဲ့ကျမ၏ဝန်ထမ်းတွေဟာအန်ဒီရီဂျာကပဲအခုလိုအောင်မြင်မှုတွေရတဲ့အခါမှာလဲဒီအောင်မြင်မှုတွေကိုမျက်နှာဖုံးတွေအောက်ကပဲဆက်လက်ပြုံးပြောင်းနေကြတာဖြစ်ပါတယ်ခင်ဗျာ
ကျမခွန်ညိုပါရှင်အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့ကာလအတွင်းအီရန်ဗနီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတွေစီဆေးဝါးနဲ့စားသောက်အကူအညီတွေကူညီနိုင်အောင်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတချို့ကိုဖြေလျှော့ပေးဖို့လူခွင့်ရေးအဖွဲ့တွေအကူအညီပေးရေးလုပ်ငန်းဌာနတွေနဲ့တန်တမန်ဟောင်းတွေကတောင်းဆိုနေကြတဲ့အကြောင်း VOA သတင်းတောက် Brian Patton ရဲ့သတင်းတပုတ်ကိုပြောပြပေးမှာပါအာဏာရှင်ဆိုရတွေပေါ်အမြင့်ဆုံးဖိအားပေးရေးမဟာဗျူဟာကလူသားချင်းစာနာမှုအကူအညီတွေကိုဆန့်ကျင်ရမကြဘူးလို့သမ္မတထရမ့်ကိုထောက်ခံသူတွေကပြောကြသလိုသူတို့အနေနဲ့လက်ရှိအာဏာရအစိုးရကအာဏာကိုဆက်ပြီးစုပ်ကိုင်ထားနိုင်ကောင်းထားနိုင်မယ့်အကူအညီမျိုးကိုလည်းမပေးလိုကြဘူးလို့ပြောကြပါတယ်အီရန်နိုင်ငံကိုလက်နက်ရောင်းဖို့ကန့်သက်ချက်တက်တန်းထတ်တိုးဖို့အမေရိကန်အောက်လွှတ်တော်မှာပါတီနှစ်ရလုံးကအမတ်တွေရဲ့90ရာခိုင်နှုန်းကတိုက်တွန်းတောင်းဆိုနေတဲ့အချိန်မှာပဲအီရန်နိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာနေချိန်ပြီးခဲ့တဲ့ AD လထဲမှာပထမအကြိမ်ဖြစ်စစ်ဖက်ဆိုင်ရာဂျိုရုလွတ်တင်ခဲ့တာပါအီရန်နိုင်ငံဟာအရှေ့အလယ်ပိုင်းဒေသအတွင်းကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအမြင့်ဆုံးခံရတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်လည်းအီရန်နိုင်ငံတဲကိုအရေးကြီးတဲ့ဆေးနဲ့ဆေးပစ္စည်းတွေတင်ပို့ပေးနိုင်ဖို့ကုန်သွယ်ရေးနဲ့ဗန္ဒာရေးဆိုင်ရာကန့်သက်ပိတ်ပင်ချက်တချို့ကိုဖြေလျှော့ပေးဖို့တောင်းဆိုမှုတွေတိုးလာနေတာလည်းဖြစ်ပါတယ်။ Peter Harrell က Center for a New American Security အဖွဲ့ကပါ
A moral obligation countries imposing sanctions have been minimized.
ဒီတိုင်းမှာပဲတန်ခတ်အရေးယူမှုချမှတ်တဲ့တိုင်းပြည်တွေအနေနဲ့ကျင့်ဝတ်ပိုင်းအရာလိုက်နာရမယ့်တာဝန်ကတန်ခတ်အရေးယူမှုရဲ့ဆိုးရွားတဲ့ဒဏ်တွေအရက်သားလူမှုအပေါ်တက်ရောက်မှုလျော့ပါအောင်လုပ်ဖို့ဖြစ်ပါတယ်လို့သူကပြောပါတယ်။ဗနီဇွဲလားနိုင်ငံမှာလည်းဆိုရှယ်လစ်ခေါင်းဆောင်သမ္မတနီကိုလတ်စ်မာဒူရိုရဲ့အာဏာအားလျော့သွားအောင်ရေနံထုတ်လုပ်ငန်းကိုအမေရိကန်နိုင်ငံကပိတ်ဆို့တန်ခတ်မှုမလုပ်ခင်ကတည်းကအစားအစာနဲ့စေဝါတွေပြတ်လည်နေတာပါ။လောင်စာတင်ပို့ရောင်းချမှုဟာဗနီဇွဲလားနိုင်ငံရဲ့အသက်သွေးကြောစီးပွားရေးလုပ်ငန်းဖြစ်ပါတယ်။ကမ္ဘာကယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကမ္ဘာလောင်စာဆီဈေးွက်ပြက်ပြီးဈေးတွေထိုးကျခဲ့တာကြောင့်ဗနီဇွဲလားရဲ့အခြေအနေပိုပြီးတော့ဆိုးလာနေပါတယ်။တကယ်လို့မာဒူရိုမပါဘဲဗနီဇွဲလားနိုင်ငံမှာဂျားဖြတ်အစိုးရဖွဲ့မယ်ဆိုရင်ပိတ်ဆို့တန်ခတ်မှုတချို့ကိုလျှော့ပေါ်ပေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကကန့်လန့်ထားပါတယ်။ဒါပေမဲ့ဗနီဇွဲလားကအမေရိကန်ရဲ့ကမ်းလှမ်းချက်ကိုလက်မခံပါဘူး။သမ္မတမာဒူရိုကလည်းဒီကယောဂဘေးကြောင့်လာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲတွေကိုဖျက်ကောင်းဖျက်မယ်လို့ပြောထားတာပါ။မြောက်ကိုရီးယားမှာတော့အကြမ်းပြချက်မပေးဘဲခေါင်းဆောင်ကင်ဂျုံအွန်လူမြင်ကွင်းကအကြာကြီးပျောက်သွားပြီးမှပြန်ထွက်လာတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိကြောင်းမြောက်ကိုရီးယားအာဏာပိုင်တွေရဲ့မရေမရာပြောဆိုချက်တွေဟာအစကတည်းကမှအစာရေစာမလောက်မငှဖြစ်နေတဲ့နိုင်ငံမှာကတ်ယောဂါကြောင့်ရိတ်ခါပြက်ကုန်တော့မလားဆိုတဲ့စိုးရိမ်စိတ်တွေတိုးလာနေတာကိုတော့ယော့မသွားစေပါဘူးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကြောင့်ပိတ်ဆို့ကန့်သတ်မှုတွေပြင်းပြင်းထန်ထန်လုပ်ဖို့ထောက်ခံသူတွေကတော့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီတွေကအာဏာရှင်အစိုးရတွေအတွက်လက်နက်ထုတ်လုပ်မှုနဲ့ဥပဒေမဲ့လုပ်ရက်တွေမှာအရင်အမြစ်တွေဖြစ်ပိုးပြီးအသုံးချเสียဖြစ်လာစေလိမ့်မယ်ဆိုပြီးကန့်ကွက်နေကြတာပါ Richard Goldberg က Foundation of Defense Democracies အဖွဲ့ကပါသူကအခုလိုပြောပါတယ
် During this virus our sanctionsa forced behavioral change
ကျွန်တော်တို့ရဲ့တန်ခတ်အရေးယူမှုတွေကဒီဗိုင်းရပ်စ်ကြောကာလအတွင်း အာဏာရှင်အစိုးရပြုမှုလှုပ်ဆောင်ပုံတွေကိုပြောင်းသွားစေပြီးသူတို့မှရှိတဲ့ငွေကိုဥပဒေမဲ့လုပ်ရက်တွေအတွက်မသုံးဘဲဗိုင်းရပ်စ်တိုက်ဖျက်ရေးမှာသုံးလာမယ်ဆိုရင်တော့ဒါကအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးအတွက်ပါတကယ်ရလာကောင်းဖြစ်လာမှာပါလို့ပြောသွားတာပါကယောဂါကြောင့်အမေရိကန်ရဲ့ပြိုင်ဘက်တွေအာနေကောင်းအာနေသွားနိုင်ပေမဲ့လည်းအာနာရှင်ခေါင်းဆောင်တွေပေါ်ဖိအားပေးတာနဲ့အဲ့ဒီအာနာရှင်တွေလက်အောက်မှာနေထိုင်ရတဲ့လူစုအတွက်လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်လာနေတဲ့အခြေအနေချာမှာဟန်ချက်ညီလှုပ်ဆောင်ဖို့လူခွင့်ရေးအဖွဲ့တွေနဲ့တခြားအစုအဖွဲ့တွေကအမေရိကန်ပြည်ထောင်စုကိုတိုက်တွန်းနေကြပါလိမ့်ရှင်။ကျမခွာညိုပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်ပြီးတော့အင်္ဂါညဆွေးနွေးပွဲအစီအစဉ်ကိုနားဆင်ရပါမယ်။ COVID-19 ရောဂါထိန်းချုပ်ကာကွယ်ကုသရေးလုပ်ငန်းတွေပိုပြီးထိရောက်လျက်ကျေပြန့်စွာဆောင်ရွက်နိုင်မှုနဲ့ထာဝရငြိမ်းချမ်းရေးအတွက်ဆိုပြီးမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိပြစ်ခတ်တိုက်ခိုက်မှုရပ်ဆဲထားမယ်လို့တမတော်ကမေလ9ရက်နေ့မှာကြေညာပါတယ်။အပြည့်အထားမဲ့ဒေသတွေထဲမှာတော့တမတော်အစိုးရအဖြစ်နိုင်ငံတော်ကအကြမ်းဖက်လို့တမတ်ကြေညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေတော့မပါပါဘူးဒီအပြည့်အကြေညာချက်မှာဖော်ပြထားသလိုကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်ကုသရေးထိထိရောက်ရောက်လုပ်နိုင်မှာပါလားဒီလိုပြစ်ခတ်ရစရာကကုလသမဂ္ဂဒွေးမှုချုပ်တိုက်တွန်းထားတာနဲ့ကိုကိုက်ညီပါရဲ့လားအပြည့်အထားတဲ့ကာလအတွင်းနောက်ဆက်တွဲဘာတွေဖြစ်လာနိုင်ချေရှိပါသလဲစာရာတွေနဲ့ပတ်သက်ပြီးအမေရိကန်ခြေစားရဲ့ Stimson Center က Non Resident Fellow သုတေသီတူဖြစ်သူကိုအမရတီဟာပြည်တော်စု Institute ကသုတေသီတူဖြစ်သူကိုစိုင်းထွန်းအောင်လင်တို့နဲ့တုံ့တက်ဆွေးနွေးထားပါခင်ဗျာ
။ကိုအမရတီရနဲ့ကိုစိုင်းထွန်းအောင်လင်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဒီရေဆွေးနွေးခဲ့တဲ့အချိန်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ကပဲတမတော်ကနေပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပေါ့နော်တိခတ်တိုက်ခိုက်မှုရစဲရင်းနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ကြေညာချက်ဆိုတာတခုထပ်ထားတဲ့ပုံမှာအခြေခံပြီးတော့ဆွေးနွေးကြမှာပါဆိုတော့ပထမဦးဆုံးကအဲ့ဒီကြေညာချက်ကိုဖတ်ရတဲ့အချိန်မှာကိုအမရတီဟာပထမဦးဆုံးဘယ်လိုနားလည်မိပါလဲခင်ဗ
ျကျွန်တော်အနေနဲ့ကနားလည်မိတာပေါ့လေပထမတစ်ခုက၃ချက်ပေါ့ပထမတစ်ချက်ကတော့တမတော်အနေနဲ့ဒီလက်ရှိ NCA ထိုးထားခြင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှိတယ်။အဲ့ဒီအဖွဲ့တွေကလည်း COVID-19 အတွက်သူတို့လှုပ်ဆောင်လာရတယ်ရှိတယ်။အဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ COVID-19 အတွက်လှုပ်ဆောင်ဖို့တရုတ်ပြည်နယ်ဆက်ကနေပြန်လာတဲ့ဒီမြန်မာလူသားတွေအားလုံးကိုအဆင်ပြေစွာနေရာပြန်ချပေးဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ဒီ NCA ထိုးထားတဲ့အဖွဲ့တွေနဲ့ဆိုရင်လည်းဒီ COVID-19 ရဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဒီ coordination mechanism ကိုဆက်ပြီးတော့လှုပ်ဆောင်ဖို့အတွက်ဒီထက်ပိုပြီးတော့နှစ်ခုနားလည်မှုတိစောက်ဖို့အတွက်စူးစမ်းရဲ့ဖြစ်ရတဲ့ခုပါဘယ်လို့ဆိုဒီ request ကလည်း NCAE ကိုဖွဲ့ရလာတာ哦တတိယတစ်ချက်ဒါပေမဲ့တမတော်အနေနဲ့ဆိုစဉ်းစားတာဘာလဲဆိုကျွန်တော်တို့ဒီမြေမြနာဖြစ်တဲ့ကိစ္စရှိရယ်ပြီးတော့သူ့အနေနဲ့ခိုင်းပြည်နယ်မှာလည်း ongoing issue တွေလည်းရှိနေတယ်အဲ့ဒီတော့သူ့အနေနဲ့ကတော့ဒီ terrorism လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုနားမထောင်ဘူးဆိုတဲ့အတွက်သူကတော့ဒီလက်ရှိဖြစ်နေတဲ့ခိုင်းပြည်နယ်အရေးအရောဆက်ပြီးတော့ตัวเมสปုံစံမျိုးပေါ့ဒီတော့၃ဘိုင်းပေါ့ဒီဟိုလက်မှတ်ထိုးထားတဲ့ဖွဲ့ရည်လဲသူပူပေါင်းမှုအတွက်လမ်းစာတစ်ခုဖွင့်လိုက်တယ် coordination ကလက်မှတ်ထိုးထားတဲ့ဖွဲ့ရည်လဲပုံနည်းစာကိုတိစောက်မယ်တစ်ချိန်တည်းမှာပဲလက်ရှိရှိနေတဲ့ပုံမှန်လုံခြုံရေးစနစ်ကိုလဲဆက်ပြီးတော့တိုးမြှင့်သွားမယ်ဆိုတာမျိုးကြောင့်နားလဲပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထုံးအောင်လေးနေရောဒီထုတ်ပြန်ချက်ကိုပထမဆုံးဖတ်ရတဲ့အချိန်မှာဘယ်လိုနားလဲနေပါသလဲ
အဲပေါ့ပထမဆုံးကျွန်တော်ပြောချင်တာဥမာဒီထုတ်ပြန်ချက်ဒီဘာတွေမထွက်ခင်ကတည်းကအစောပိုင်းကတည်းကစစ်တပ်အနေနဲ့ကတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှသူအရေးဆုံးသတိပြုမိတဲ့အဖွဲ့အစည်းဆိုတာအဲတော့ကျွန်တော်တို့ထင်နေကြကြတွေ့ရတာပေါ့နော်ဥမာဒီဇန်နဝါရီဖေဖော်ဝါရီလောက်ကတည်းကဥမာလွတ်တော်တွေဘာတွေတဲမှာဟိုမတ်စ်တွေဘာတွေတက်ပြီးလောက်တာလို့ဘာလို့တော့ဒါမျိုးအရေးစလာတော့ဘာပဲပြောတော့ဒါမြန်မာပြည်
နယ်နိမိတ်အတွင်းမှာရှိတဲ့ဒီအဖွဲ့အစည်းတွေ institution တွေထဲမှာဆိုရင်သူကအနေဆုံးစင်တာဟိုဒါလုံခြုံရေးအရာရောစစ်မှားရေးအရာအမျိုးသားလုံခြုံရေးအရာရောနောက်တစ်ခုကဒီ human security အရာပါသူထိခိုက်နိုင်တယ်ဆိုတဲ့အမြင်မျိုးနဲ့အစောပိုင်းနဲ့သူပြင်တာရှိတယ်ဟို coordination တွေပို့ဖွင့်ဖို့လည်းပါတယ်ဒါပေမဲ့တစ်ခုရှိတာတော့ဟိုတော်တော်လေးပေါ့နော်ကုလသမဂ္ဂတို့ဘာတို့မှာစီဝေးတွေဘာတွေတရောင်းတွေပြန်လှုပ်ပြီးမှထပ်ဖြစ်လာတဲ့ဟိုအပြည့်ရစေးရေလုံဟာမျိုးတော့ဖြစ်တာပေါ့ဒါပေမဲ့မြန်မာပြည်မှာဖြစ်နေတဲ့စီရပြိပခာဒီစီရတို့ဒီအခြေလက်ပိုင်းတို့မှာဖြစ်တဲ့ပြိပခာတွေတော့မကြီးတော့ညာလဲတို့တော့ဒီအားဟာအညောင့်တေးတေးလေးပဲဖြစ်လေကသာဖြစ်လေကသာဥမာနိုင်ငံတကာသတင်းတွေမှာမကြခဏပေါ်ပြခံရတဲ့ဟာမျိုးလေးတွေဖြစ်နေတော့အဲ့ဒါတွေကြောင့်များဒီလိုနောက်ကျပြီးမှလုတ်လာဆိုတော့လေကြာနေနည်းနည်းတော့တန်တရားရှိတယ်ပေါ့နော်အစောပိုင်းတော့သူပြင်တာတော့ပြင်တာပဲပေါ့
ဟုတ်ကဲ့ကိုဆိုင်ထောက်လည်းပြောသလိုခုနကနည်းနည်းနောက်ကျသလားဆိုတော့ကိုအမရဒီပြင်ညာချက်ကတကယ်တကယ်ဆိုရင်အတော်စောစောကလေးကထုတ်ပြနေတဲ့ပြင်ညာချက်လို့ပြောကြတာလည်းရှိတာပေါ့နော်ကျွန်တော်တို့ဒီပထမဦးဆုံးရောဂါကူးစက်တဲ့လူနာတွေ့ပြီးသိမကြခင်ကလေးကပေါ့ဘာလို့လဲဆိုတော့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့လူတွေကြားထဲမှာကိုဗစ် -19 NDN နဲ့ပတ်သက်ပြီးတော့ဘာမှလုပ်နိုင်တာမရှိဘူးကာကွယ်ပေးနေတာမရှိဘူးပညာပေးနေတာမရှိဘူးအင်တာနက်ဖြတ်ထားတာတွေရာလည်းရှိတယ်ပေါ့ဆိုတော့ဒီကြေညာချက်ထွက်လာတာကတိတ်နောက်ကျပြီးတော့မျောလင့်ထားတာထက်များတိတ်ပြီးတော့နေလွန်းတယ်လို့မြင်ကြရင်ကောအဲ့ဒီအမြင်ပေါ်မှာကိုအမရတရားဘယ်လိုသဘောရလဲ
အဲကျွန်တော်အနေနဲ့ကတော့ဟို personally အမြင်များပေါ့လေကျွန်တော် institution ကိုကိုစားပြီး personally ပြောရရင်တော့ဒီညာချက်ကနောက်ချလာဆိုရင်တော့ဟုတ်တယ်ကျွန်တော်တို့ရေဟိုဘယ်လဲဆိုလူတော်များမျှော်လင့်ထားတာဒီ A process လောက်မှထားယူမှတ်နေထားတာပေါ့တလားလောက်တော့နောက်ကျတဲ့ပုံစံမျိုးဖြစ်နေတယ်ဒါပေမဲ့အချိန်ထဲမှာပြန်ကြည့်တော့လေအဲ့တလားလောက်နောက်ကျတဲ့အထင်မှာတမတော်ကဒီရခိုင်ပြည်နယ်ကလွဲလို့အရှိတ်အချမ်းနဲ့ဒီဟိုချမ်းပြည်နယ်ဘက်အချမ်းမှာသူကတက်နိုင်တယ်လောက်ကိုဒီနေ့လုတ်တယ်ဆိုရက်အပိုင်းနဲ့ကျွန်တော်ပြန်ပြီးမြင်ရတာလည်းရှိတယ်ဒီတော့သူ့အနေနဲ့ဟာဒီပညာချက်ဒီတက်မရော်ကပုံမှန်အားဖြင့်ပေါ့လေသူရဲ့လုံလုံလို့ဆိုရင်ညာသူဒီပညာချက်တစ်ခုကိုထုတ်မယ်ဆိုသူ့ coordination အများကြီးလောက်ရတာရှိတယ်စတန်နေရောနေလုံးနဲ့ရောအစိုးရနဲ့ရောအကုန်လောက်ရတာရှိတယ်အတွက်သူ့အနေနဲ့တောင်းအချင်းယူရလို့ကျွန်တော်ကထင်တယ်ပြီးတော့ဒီပညာချက်မထွက်ခင်ရှေ့မှာလည်းကျွန်တော်တို့ဒီဟို NRPCP NRPC နဲ့သူရဲ့စကားရေးချင်းချင်းပြောတာရဲ့ CS ဒီနဲ့ညီလာရည်ရှိတဲ့အတွက်ကျွန်တော်အနေနဲ့အဲ့ဒီဟာတွေကိုအချင်းယူလို့အနေနဲ့နောက်ကျသွားပတ်တကြံလဲခံရတယ်ဖြစ်တာကြီးလည်းဖြစ်နေရောဒါကြီးကအာရုံစိုက်နိုင်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ကျွန်တော် personally အမြင်နဲ့ပြောရရင်တော့ဒီတစ်ချက်နောက်ကျလာနောက်ကျဒါပေမဲ့နောက်ကျရဲ့ဆိုရင်လည်းနောက်ဒါပညာရေးမှာပုံပေါင်းဆောင်တာလားဆိုတော့မဟုတ်ပြန်လို့အရှိမသူပုံပေါင်းဆောင်ရတဲ့ဟာတွေလည်းကျွန်တော်တွေ့ရတယ်လည်းရှိရယ်အခက်ခဲတွေ့ရတယ်လည်းရှိရယ်ပေါ့ဒီတော့ဟိုအနည်းဆုံးတော့ပညာချက်ထွက်လိုက်ခြင်းဟာဒီလုပ်ငန်းဆောင်တာကိုလှုပ်ဆောင်ဖို့အတွက် formalize ချုပ်ဝိုင်းလို့ကျွန်တော်ကယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုက်ထောက်လို့အနေနဲ့ရောနောက်ကျတယ်လို့ယူဆသလားဒါနောက်ပြီးတော့မျှော်လင့်ထားတာထဲပို့ပြီးတော့နည်းတယ်လို့များယူဆသလ
ားအဲရေဘူးကအားဖြစ်တော့ဗျာဥမာကျွန်တော်တိုင်းပြည်လိုကွယ်ဝဲအပြားပြားဖြစ်နေတဲ့တိုင်းပြည်မှာရေဘူးကဘုံအလုတ်တွဲလုံနိုင်တဲ့ဟာတစ်ခုပေါ်လာတာဆိုတော့ဒါကောင်းတဲ့လက္ခဏာလို့ပြောလို့ရတာပေါ့နော်ထို့တော့ညာလဲဥမာဟိုတချို့ဟာလေးတွေကတော့ဟိုနောက်ကျတာရှိတယ်အစောပိုင်းမှာသူတို့ coordination တွေပါတယ်ဒီမှာတိုင်းရာဒေသတွေမှာစူးစမ်းတာတွေပါတယ်ရှိရသေးပေမဲ့လည်းဟိုတိတိပပဟာမျိုးတွေတိတ်မတွေ့အောင်တချို့နေရာတွေမှာဗျာဥမာကျွန်တော်တို့စမ်းကြည့်ဖက်မှာဆိုရင်ဟို RCSS တို့ပါတို့ဒီပညာပေးလုပ်ငန်းတွေပါတယ်လုပ်တဲ့ဟာတွေရှိတယ်သူတို့လည်းဥမာထိုင်းရနေလူတွေအများကြီးပြန်လာတော့ quarantine တွေပါတယ်လုပ်တဲ့ဟာတွေပါတယ်ရှိတယ်အဲ့ဒါမျိုးတွေဝင်တားတဲ့ဟာတို့ပါတို့ကအစောပိုင်းကလည်းဖြစ်တာလည်းရှိတယ်ပေါ့နော်ဒီ KNU ဖက်မှာဖြစ်တာတော့ဒါအဲ့ဒါဟိုပုတ်ကူရေးတွေပါလေဆိုင်လာအောက်တက်နေတဲ့ဆိုင်လာတော့မတည်ဘူးဒါမျိုးလေးတွေလည်းရှိတယ်နောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဟိုပြောကြတာဥမာတမရော်ကျကျလေးဒီဟာတွေကတာဝန်ရှိတာတော့မဟုတ်ဘူးပေါ့နော်အဓိက major player ထဲမှာအစိုးရလည်းပါတော့ပေါ့ဒါတနိုင်ငံလုံးနဲ့ဆိုင်တဲ့ဟိုကိစ္စလည်းဖြစ်နေတော့ဥမာအစိုးရဆိုရင်လည်းဟိုအစောပိုင်းကလေးကတမရယုံတို့ဘာလို့ကနေ EAO တွေကိုဟိုဒါတွေလည်းတတ်နိုင်ကြများဒီ COVID-19 ကာကွယ်ရေးတွေပညာရေးပြည်ရတတ်တာများလုံကြပါတို့ဘာလို့ညွန်ကြတာရှိတယ်ဒါပေမဲ့တကယ်တော့လက်တွေ့မှာဥမာအဖြစ်ပြားရှားလေပိုင်းတို့ဘာလို့မှဆိုရင်သူတို့ဟိုသွားပြီးစေးရုံတွေဘာတွေကိုတန်မြတ်လူနာတွေဘာတွေသွားဖို့တယ်ဆိုရင်ဒီရှားပြည်တိုတက်ရေးပါတီတို့ဘာတို့လည်းဖို့တယ်စေးရုံတွေလက်မခံဒါမျိုးလေးတွေလည်းရှိတယ်ပေါ့ဒါပေမဲ့ဟိုအစောပိုင်းလဲမှာတော့ဒီကိုအမရတီဟာပြောလို့လုံးဝမရှိတာတော့မဟုတ်နည်းနည်းပါးပါးရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းသူတို့ကဟိုဒီ COVID-19 ကိုဟိုအတုံးချရင်မှတစ်ဖက်နဲ့တစ်ဖက်လုံးကြမလားဆိုတဲ့ တဏှာမျိုးတွေလည်းပြန်လာစီတာတွေ့ရတာပေါ့နော်နေရာတွေရွှေ့တာတော့ပါတော့
ဟုတ်ကဲ့
အားမျိုးလေးလည်းရှင်ဒါပေမဲ့ရက်ခိုင်လို့ဟာမျိုးကြတော့ပြောပြဖြစ်တာပေါ့နော
်ကိုဗစ် -19 တွေ့တဲ့ကျွန်တော်ရက်ခိုင်ကိစ္စကိုအခုဆက်ပြောလိုက်ကြရအောင်ဟိုတခါလေသူများသွားမှာဆိုလို့ဆိုတော့ကိုမရအခုကြေညာချက်ကသူကအပြည့်ရက်တယ်ဒါပေမဲ့ခုနအစောပိုင်းကိုမရပြောရတဲ့အထင်မှားလည်းပါတယ်ဒီအကျန်းဖက်တမားတွေအကျန်းဖက်ဝါဒီတွေဆိုပြီးတော့တတ်မှတ်ထားတဲ့ကြေညာထားတဲ့အဖွဲ့ပြီးလှုပ်ရှားနေတဲ့နေရာမပါဘူးဆိုတော့ရှင်းရှင်းလေးပြောရရင်တော့ကျွန်တော်တို့အဓိကရခိုင်နဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကတိုက်ပွဲဖြစ်နေတဲ့နေရာတွေမပါဘူးပေါ့နော်အဲ့ဒီနေရာတွေမှာတော့မရက်ဘူးတိုက်စာချင်းဆက်တိုက်မယ်ချင်းစာချင်းဆက်ဖြစ်မယ်ဆိုတဲ့ဘောဖြစ်တော့ဒီထုတ်ပြန်ချက်ကနေစဉ်လိုတိုက်ပွဲဖြစ်နေတဲ့နေရာတွေမပါဘူးဆိုတော့ဒီအပြည့်ရဲ့ကြေညာချက်ဒီကုလသမဂ္ဂအတွင်းဝန်ကြီးအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့တောင်းဆိုထားတဲ့အပြစ်ခံရစေမျိုးလို့ပြောလို့ရပါမှာကိုမလား
အဲတခုကဒီလိုခင်ဗျအဲ့ဒါလေကုလသမဂ္ဂနဲ့တောင်းဆိုထားတဲ့ဒီအပြစ်ရဆွဲဟာလေသူကညာသောအဖြစ်ဒီနိုင်ငံတိုင်းကိုသူတောင်းဆိုထားပါလေဒါပေမဲ့တချို့ဒေသတွေမဟုတ်ဘူးတချို့လစ်ဗီးယားမှာဆိုကြုံလက်ရှိတိုက်ပွဲတွေလည်းဆက်ဖြစ်တယ်ဒီအဲ့သူရဲ့လစ်ဗီးယားစုရရဲ့မူဝါဒကလည်းဒါ terrorism solution နဲ့ဆက်တိုက်နေပေါ့ကျွန်တော်တို့ရန်မြန်မာဆလဲကူဖြစ်နေရရှိရယ်ပြီးလို့ရှင်ကျွန်တော်စီရီးယားမှာလည်းကျွန်တော်စီရီးယားတောင်ပိုင်းမှာလည်းဖြတ်ဆက်ပြီးတိုက်ပွဲကြီးဖြစ်နေရလည်းရှိရယ်ရှိရယ်ဆိုတော့တဖတ်ချက်ကကုလသမဂ္ဂကတော့သူ့ရဲ့ပုံမှန်အတိုင်းမှာတိုက်ပွဲရကြပါလို့ပြောပြမိဒီတက်တီနဲ့အစိုးရရင်းနဲ့နိုင်ငံတကာမှာရုံးမှာနိုင်ငံမှာတော့တွေးရပါလဲဆိုတော့ကိုယ့်ရဲ့ dialogue partner နဲ့ဆိုရင်တော့ရှက်ဖို့ရနိုင်ပြီမဲ့သူ terrorism လို့သတ်မှတ်ထားတဲ့အဖွဲ့အစည်းတွေဆိုရင်တော့စပီတိုက်ဆာရှင်တိုက်မှာပဲဆိုရဲမူကလည်းရှိနေတော့ဒီဟာတော့ဟိုပြည်နောက်တစ်ခုကပါလဲဆိုကိုဗစ်ကြီးကဒီခဏလေးလည်းမဟုတ်ဘူးသူကဒီနှစ်ပေါင်းနှစ်ရှည်များစွာကြာဦးမှာနည်းဆုံးတော့ကျွန်တော်တို့ society မှာကျွန်တော်တို့တပွားရှုံးလို့ရှိနေဦးမှာအနေနဲ့အများတော့ပြီးတော့သူအနေနဲ့ရောဒါ security concern အနေနဲ့ရောလျှော့စရာမရှိဆိုတဲ့ဟာမျိုးနဲ့ဟိုတုံ့တက်ကြတော့မှနိုင်ငံလည်းမဟုတ်ဘူးနိုင်ငံတိုင်းမှာလည်းရှိနေလို့ကျွန်တော်တို့ဆက်ပါတယ်ခင်ဗျဟု
တ်ကဲ့ကိုဦးဆိုင်ထောင်းအောင်လေးအနေနဲ့ရောယူဆာကတကယ်တမ်းဖြစ်တဲ့အပြစ်ခတ်ရဆေးမျိုးဟုတ်တယ်လို့ပြောနိုင်ပါလားကိုဆိုင်ထောင်းအောင်လေးဘာလို့မြင်တယ်လဲ
အဲကျွန်တော်အနေနဲ့ကတော့ဥမာမြန်မာလိုအတွေ့အကြုံပြောင်းမဲ့နိုင်ငံတစ်ခုအနေနဲ့ကတော့ဥမာလစ်ဗျားတို့ယီမန်တို့ဆီးရီးယားတို့လိုတကယ်ကို face state ဖြစ်နေတဲ့တိုင်းပြည်တွေနဲ့တွားမနိုင်တဲ့ဘောနော်မြန်မာအမှန်တော့ဘာပြောပြောဟိုသူ central power တစ်ခုခုရှိတဲ့ဟိုအစိုးရလိုဟာမျိုးလေးလည်းရှိနေတယ်ဒီပေါ်မှာနိုင်ငံတည်ငြိမ်ရေးနဲ့တွားမယ်ဆိုတဲ့အမြင်မျိုးပေါ့ဟိုအမျိုးသားအချိုးစည်းဝါးရဒီအချိန်မှာပြိပခါတွေထိန်းတယ်ထိန်းပြီးမှအလုံးဝိုင်းလုပ်ကြတယ်ဆိုတဲ့အမြင်မျိုးကပိုတက်နေော်များလို့တော့ကျွန်တော်စဉ်းစားမိတယ်ပေါ့နော်။ဟိုဟူတီတို့ဘာလို့ဖြစ်နေတဲ့ဟာဒီယီမန်တို့ဘာလို့ဖြစ်နေတယ်ဆိုတာတော့တကယ်ဟိုဘိုဆိုးရအုပ်ချုပ်ရေးတွေဘာလဲမရှိတော့ဘူးအကုန်လုံးတော်တော်လေးလက်ပြင်းပြထန်ထန်ဖြစ်တဲ့ဟာမျိုးပေါ့နော်။ဆီးရီးယားတို့ဘာလို့ဆိုလဲ။ဆိုတော့အဲ့တော့ကျွန်တော်တို့ပြမေးကြရှိတာတော့ဥမာအဖြစ်အမျိုးသားလုံခြုံရေးတို့ဒီအမျိုးသားကျိုးစည်းပွားတို့ဆိုတဲ့ဟာမျိုးတွေကဘိုဟာစားပြီးဘိုမှာပါဝါခိုင်ထားတဲ့လူတွေကဟိုဘလို့အတိတ်ပဲဖွင့်ဆိုလဲပေါ့ဗျာဥမာအဖြစ်ပြောရမယ်ဆိုရင်မြန်မာပြည်မှာဟိုတယ်ရိုရီဇင်တို့ဘာလို့တော့တတ်မှတ်တာတော့တတ်မှတ်တာပေါ့ယနေ့အချိန်ဒီဟိုဘယ်တိုင်းရင်းသားတပုံမှာဟိုခွဲထွက်ရေးတို့ဘာလို့ပြောတာလဲကျွန်တော်တခါမှလည်းမကြဘူးလေပေါ့နော
်ဟုတ်ကဲ့ဒါပေမဲ့ကိုယ်ကတော့လည်းခွဲထွက်ရေးမကြဘူးဆိုမှလည်းအေးရေကသူကကွန်ဖက်ဒရိတ်ဆိုတာအဆင့်လောက်ထိပြောမှုတာတော့ရှိတယ်နော
်ဟုတ်ဟုတ်ကဲ့အဲ့ဒါတော့မှန်ပါတယ
်ကိုဘယ်တော့ဒီတော့အခုကြေညာချက်ကโอเคဒီ covid 19အတွက်အဓိကလို့သုံးသပ်ကြရဲဆိုတဲ့အခါကျတော့တကယ်ကြီးညာချက်ထဲမှာကကျွန်တော်တို့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်နေရာတွေမပါဘူးဆိုတော့အဲ့ဒီဘက်မှာကျတော့ဒီ covid 19ကာကွယ်ရေးအတွက်လုံးဝလုံနိုင်မဲ့အခြေအနေမဖြစ်ဘူးလို့ပြောလို့ရမှာပေါ့နော
်ဟုတ်ရတာပေါ့ကွာသူတို့ဘယ်လိုလဲဆိုတော့ covid 19ကာကွယ်ဖို့ဆိုအဓိကကျွန်တော်တို့ကဒီလူမျိုး mobilize ဆိုရထားဖို့တော့ပြီးတော့ဒီ tension ဆိုအဓိကတော့လက်ရှိကျွန်တော်ဘာလို့ကုအမလဲမသိဘူးဘယ်လိုကုတာမလဲမသိသေးဘူးဆိုတော့ကျွန်တော်အတက်နိုင်ဆုံးဒီငင်းငင်းချမ်းချမ်းနဲ့ကျထားဘူးနဲ့ဒီတကွေတန်ရှင်းကိုအခြေပြီးပြောနေရတော့ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတော့ဘယ်နဲ့နီးနေမှာ covid 19 တကူဟာဖြစ်နိုင်ဘူးပြီးတော့တစ်ခါမှလည်းကျွန်တော်ပြန်စဉ်းစားမှာကျွန်တော် covid 19 အတွက်တနိုင်ငံဆုံးသွားတဲ့အရေးအတွက်ကကျွန်တော်ရခိုင်မှာဆုံးသွားတဲ့တလို့ဘယ်လိုပြောမှာလဲဒီ၃လတည်းဆုံးသွားတဲ့အရေးအတွက်နဲ့ရှင်းကြည့်လို့ရှိရင်ကျွန်တော်ကဟို
တော်တော်ကြီးနေပါတယ်ဒ
ီကျန်တဲ့ one digit လောက်ဖြစ်နေတာ
ဟုတ်တယ
်ဟိုအဆုံးထွက်လောက်ပဲဖြစ်နေတာဆိုတော့တကယ်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာသူက covid 19ရဲ့ရန်ဟိုသူကတွေ့ဦးမတွေ့နိုင်ဘူးဆိုအခြေအနေလို့ကျွန်တော်ဟာပြောလို့ရပါတယ်ခင်ဗ
ျဟုတ်တယ်ရခိုင်မှာလူချင်းမှာပြည်သူပြည်နေကြတဲ့လူတွေကြားခုနလိုနေတူကတိုက်ပွဲဖြစ်ပြီးတော့ဟလာအသက်ဆုံးဆုံးကြရတာဒါအရဒီလူတွေကြားထဲမှာတော့ဟိုဒီကိုရိုနာဗိုင်းရပ်စ်ဆိုတဲ့ကိစ္စကသူတို့အတွက်ကပထမဦးစားပေးပြီးတော့ကြောက်ရမယ့်အန္တရာယ်ကိုဖြစ်မနေတော့ဘူးဆိုတော့ကိုစိုင်းထောင်းလေအဲ့ဒီအခြေအနေကိုရောဘယ်လိုဖြေရှင်းနိုင်မလဲ
အဓိကတော့တခါလေတော့ဥမာဆိုရတော့ဗျာဥမာ IDB camp တို့ဘာတို့တော့သူဘလို့အကူအညီပေးရတော့ဒီဘလို့ပညာပေးရဆိုတဲ့ဟာမျိုးတွေတော့ဒီအစိုးရသတင်းစာတွေထဲမှာပြရတော့တွေ့ရတာပေါ့နော်ဒါနဲ့ဥမာသုံးသပ်တိုင်းအဲ့ဒီဟာတွေကတကယ်တမ်းဟို camp နေတဲ့ရောက်မရောက်တော့နောက်တစ်ခုကသူကနောက်တစ်ချက်ကဘာလဲဆိုဒီလို internet တွေဘာတွေဖြတ်ထားတဲ့အချိန်မှာတကယ်ပညာပေးရတွေစစ်စစ်မြတ်မြတ်လုံနိုင်မလုံနိုင်ဆိုတဲ့အချက်ကတော့တော်တော်လေးဟိုမေကွန်ထုတ်ကြအခြေအနေမျိုးရှိတာပေါ့နော်နောက်တစ်ခုကနေမည်မကောင်းလို့တွားရေးလာရေးခက်တာအဆောင်ပေါ့လေတခြားဟိုနေ့တွေကလည်းအများကြီးပါဒီလိုပြဿနာတွေကတော့ဥမာကမ်းနေလို့ပြောလိုက်ရင်အများစုကလက်တလောဖြစ်နေတဲ့ဒီရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ကိုမြင်ကြပြီမြဲတခြားနေရာတွေမှာလည်းထိုလေးလကောင်းပဲဟို
ဒါပေါ့အများကြ
ီးတကယ်ပညာပေးလောက်တဲ့ဟာတွေဘာတွေကြီးရောက်လားမရောက်လားဆိုတာတော်တော်လေးမေကွန်ထုတ်ကြရှိအခြေအနေမျိုးရှိတယ်ပေါ့နော်။ဥပမာတိုင်းရနာဘာလာတွေနဲ့ထုံမထုံသူဘာလို့ဟာ။
ဟုတ်တိုင်းရနာဘာလာတွေနဲ့တော့ဒီတမိုင်ဦးနိဒနာကFacebook မှာတော့ကျွန်တော်တိုင်းရနာဘာလာတွေနဲ့ကိုဝိနိုင်ကြီးကောက်ွယ်ရေးလိုက်တာဘူးဆိုတော့ဘာသာသီးနဲ့ထုတ်တော့တွေ့ရတွေ့ရဒါပေမဲ့ဘလောက်ကျကျပြန့်ပြန့်အဲ့နေရာတွေကိုရောက်တယ်လဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်။ဆိုတော့
အဲ့တော့မသိဘူ
း။ဟုတ်ကဲ့။ဆိုတော့ကိုအမနာအခုအခြေအနေကဒါဆိုရင်ဒီ data တွေအခုထွက်ပြေးနေရတဲ့လူတွေဟာလာအဲ့လူတွေဂျားထဲမှာ COVID-19 antibody ကရောကိုအမနာအနေနဲ့ဆိုရင်ဘလောက်ဆိုးရင်စရာကောင်းတယ်လို့မြင်လဲ။
အော်ပထမတစ်ခုကကျွန်တော်တို့ကဟိုမသိနိုင်ဘူးမသိနိုင်ဘူးဆိုတော့ပုံမှန်ပြောရင်အဲ့ဒီ data တွေကကျွန်တော်အခုကျွန်တော်ဂျိုကုန်းရက်ွက်ထဲမှာတော့မှကျွန်တော်ကတကယ်ဘယ်နှယောက်ရှိလဲဆိုတော့ကျွန်တော်မသိဘူး။ဘယ်လိုဆိုလဲရှိအစိုးရရဲ့ COVID-19 ပေါ့ဒီစစ်ဆေးရဲ့ပုံစံမျိုးပါသူတို့ဒီထိဆက်တဲ့လူဟာတဆင့်ကျွန်တော်တို့စစ်ပါတာ။ဟိုကျွန်တော်ဟို research နဲ့ဆိုရင် selection bias အစားရဖြစ်နေတာ။တော်ကြီး data မှာရှိရင်လည်းရှိမယ်မရှိရင်လည်းမရှိဘူး။ဒါပေမဲ့ data တစ်ခုကတော့ဘာလဲဆိုအစိုးရအနေနဲ့ကလက်ရှိပုံစံနဲ့ဆက်ရတာလေသူရဲ့ဒီအစိုးရ healthcare system မှာလူပြုံမချလာအောင်ဟိုမှာအလုံးကဟိုစစ်အလုံးကိုတက်နိုင်တော့အများကြီး1ဆိုဆက်လိုက်လို့လူပြုံချလာလို့ရှိရင် healthcare system ကပြတ်သွားမှာ။မပြအဲ့လိုပုံမချလာအောင်သူကဖြစ်ဖြစ်ချင်းသွားပုံနဲ့ရရပေါ့။ဒီတော့ဟိုအဲ့ဒီ data မှာတော့ COVID-19 ရှိမရှိဆိုတော့ကျွန်တော်ပြောတာခက်တယ်။ကျန်ကူမှာဘယ်လောက်ထိရှိလဲတော့ပြောဖို့လည်းအတော်ခက်တယ်ဒါတော့ဒီတော့ကျွန်တော်အနေနဲ့တော့အများကြီးမသိနိုင်ဘူးဒါပေမဲ့အဲ့ဒီဒေတာမှာရှိရလူတွေကလည်းတကယ်ပြောလို့ရှိရင်ကျွန်တော်အင်တာနက်ဖြတ်ထောက်ထားတာနဲ့သတင်းအမှောင်ချထားတာနဲ့ဖြစ်ရဟာရှိတဲ့သူကသူ့အနေနဲ့ဒီ COVID-19 ရဲ့ risk ကဘယ်လောက်ရှိလဲမရှိဘူးဆိုတော့သူတို့အနေနဲ့ကလည်းအတော်လေးကိုစဉ်းစားဖို့ခက်တယ်ဗျတကယ်ပြောရင်ဗျဟိုလက်စေးပါပြောနေရင်ပဲအဲ့ဒီဒေတာမှာတောက်ဖို့ရောမှန်းနေဖြစ်နေတာဟုတ်ဒီ IDP camp ချိုးတာဒီတော့တကယ်စာမျိုးဆိုတော့တော့ကဟို it's a very superficial thing ဖြစ်နေတာပေါ့
ဟုတ်တယ်ကိုဆိုင်ထုတ်အောင်လို့ရောအဲ့ဒီပုံမှာဘလို့ဘလောက်ထိဆိုးရကောင်းတယ်လို့မြင်လဲ
ဒါပေမဲ့ခုနကပြောလို့ပါပဲတကယ်တော့ဥမာရခိုင်တို့ဘာလို့ဆိုရင်လဲသူပင်လယ်တွေဘာတွေနဲ့ဒါနေတာဒီလိုချင်းတွေတို့ရေချိုးစားတဲ့နေရာတွေဘာတွေလဲအများကြီးရှိတော့သူတို့လက်ဆေးဖို့တို့ဘာလို့လို့ဟာမျိုးတွေလဲဖြစ်နိုင်တယ်တချို့အတွင်းပိုင်းနေရာတွေကတော့အင်တာနက်ဖြတ်တာတို့ဒီသတင်းအချက်လက်တွေဖြတ်ထားတာတို့ဘာလို့လဲသူတို့တွတ်သူတော်တော်လေးတော့ဟိုတခါတခါကျရင်ဟိုမသိရင်ဥမာကျွန်တော်အမြင်ရပြောရင်မသိနားမလဲတာပို့ပြီးကြောက်ဖို့ကောင်းမလားလို့ယူဆတော့ပေါ့နော်ဟိုဖြစ်သွားရင်လည်းအသေးတယ်မလ
ား
ချိုးတဲ့ကာကွယ်တာမျိုးဘာမျိုးမဖြစ်နိုင်မနဲ့အချိန်မီတားတာမျိုးမဖြစ်နိုင်မနဲ့နောက်တစ်ခုကကွာတာဥမာရခိုင်တို့ချင်းတို့ကကန့်နေရကျွန်တော်တို့ဒီရှမ်းမြောက်တို့ကချင်တို့ဘက်ကကန့်နေလောက်စီမံခန့်ခွဲမှုတို့ဘာလို့
အ
ဲ့ကောင်းပုံမရဘူးဟုတ်ကဲ
့အကောင်းပုံတို့ဒီကိစ္စရဲ့ပိုင်းဆိုရင်တချို့နေရာတွေမှာဆိုရင်ဥမာဆိုကြပါစို့ရတိတောင်ဘက်မှာသူတော်အမတ်တွေကဟလာဟိုစကန်ဆောက်ဖို့လုပ်တယ်အစိုးရတားတယ
်ဟုတ်ကဲ့
ကွန်ပျူတာဆောက်ဆိုတဲ့ဟာမျိုးဖြစ်တယ
်ဟုတ်ကဲ့
ဒီကွာဆိုလို့လေကျွန်တော်တို့သတင်းတွေထွက်နေတာကစားနပ်ရိက္ခာတွေကဟလာပြတ်တလောက်ဖြစ်နေစားနပ်ရိက္ခာစားရတော့မှမရှိဘူးဆိုမှတော့ဘယ်ကိုဗစ်ကိုသူတို့တော့တွေးနိုင်ကြမှာလဲဗျာနော
်ဟုတ်ကဲ့အဲ့ဒီဘုံမျိုးတော့ရှိတာပါလေ
ဆိုတော့အခုကတော့ဩဂုတ်လပြီးခဲ့တဲ့မေလ10ရက်နေ့ကနေပြီးတော့ဩဂုတ်လ31ရက်နေ့ထိပေါ့ဗျာဆိုတော့နေရာတော်များများမှာအပြည့်ချလိုက်တယ်ပေါ့ပြည့်ချလိုက်တယ်ဆိုတာလည်းပဲအဲ့နေရာဒီမှာလည်းတိုက်ပွဲကအပြည့်ရက်တဲ့အထဲမှာပါတဲ့ဒေတာတွေမှာကတော့တိုက်ပွဲမဖြစ်တဲ့လောက်ရှိနေတဲ့ဒေတာတွေပဲပါတာလို့ကျွန်တော်အဲ့လိုနားလည်ရမှာပေါ့ကိုဗျာဟမ်
စီးရင်လည်းကျင်တော့ဟုတ်တာပေါ့ကိုဒီတော့တိုက်ပွဲမဖြစ်သလောက်ဟိုနှီးပါပေါ့ဒါပေမဲ့တချို့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်မျိုးလေမှာတော့ဒီထက်ပိုပြီး impact ပိုများမှာပေါ့ဒီဥမာကုတ်ခိုင်တဝိုက်ပေါ့ဒီ moment တဝိုက်မှာတော့တိုက်ပွဲကြီးတစ်ခါတော့ကြာသွားနိုင်လို့ကျွန်တော်တို့ကမှန်းထားတာပေါ့လေဒါကလည်းဟိုတက်နေအဲ့ဒီဒေသခံမရှိတဲ့တိုင်းဒေသနဲ့ကိုင်းနေဘယ်လိုမျိုးထိတွေ့မှုရှိမလဲဆိုအများကြီးမတွေ့တာပေါ့ကျွန်တော်အရင်တော့ကလည်းကျွန်တော်တို့ဒီလိုမျိုးအပြည့်ရထားရပြီးမဲ့လဲတိုက်ပွဲအရှိန်မကြာသွားတာလေကျွန်တော်အရှိမဥမာရှိခဲ့ပူတာပေါ့
ဟုတ်ကဲ့ဆိုတော့ကိုစိုက်ထုံးလို့ဒီအပြည့်ထားတယ်ဆိုတော့ကာလာအတွင်းမှာနောက်ဆက်တွဲဘယ်လိုဖြစ်နိုင်ကြလားလာပဲရှိတယ်လို့မြင်လဲ
ဥမာအပြည့်ရထားတာတော့ ဟုတ်တယ်ဗောဒါရေသူအဖြစ်တော့ဒီတစိတ်တပိုင်းကိုကျိုးစိုးစရာဖြစ်တယ်ဒါပေမဲ့ကျွန်တော်မြင်တာဒီရက်တဲ့ဟာစနစ်တကျဗောလေတကယ်ဟုတ်ရေရှင်ငင်းညာရေးကိုတွားနိုင်တဲ့လမ်းကားမျိုးတူညီကြတဲ့ဟာမျိုးအကောင့်ထဲပေါ်တာတို့တစ်ဖက်နဲ့တစ်ဖက် ownership ပေးမှ coordination လုပ်တဲ့ဟာမျိုးတို့ဖြစ်ဖို့လိုတာဗောနော်တကယ်တော့ဥမာအရက်ဖက်စစ်ဖက်ဆက်ဆံရေးရကျေကျေမြတ်မြတ်ဒီတိုင်းပြည်တိဆောက်ရေးရသွားဖို့စဉ်းစားရဆိုရင်ဒီဟာကိုမူပေါင်းတစ်ခုအနေနဲ့တေချာရေးဆွဲပြီးသွားတဲ့ဟာမျိုးဖြစ်တင်တာပေါ့။နောက်ဆိုရင်နေရာတစ်ခုကတော့ဒီလိုပါ။အပြင်ရက်ထားလဲဆိုရင်မဲ့လေကျွန်တော်တို့အခုတချို့နေရာတွေမှာတွေ့နေရတာပေါ့။သူကပြဿနာပါလဲသူအလုံးလက်မဲ့တွေပေါ်လာတယ်၊တီးနှံနေမဖြစ်ဘူး၊လူတွေကဝင်ဝင်မရှိဘူး။အဲ့တော့ဒီဥမာတိုင်းရနာတတ်တွေပါလဲဆိုတာလည်းဒါဟိုလူတွေဒီမှာအခွန်လေးတွေပါလဲတွေရမှသူတို့ရက်တီးရတဲ့တတ်တွေပါလဲဖြစ်တော့ဥမာ peace နဲ့ပတ်သက်တဲ့ဒီ supporting လုပ်တဲ့ program လေးတွေပါတွေမှာလုပ်ပေးရကောင်းမယ်လို့မြင်တယ်ပေါ့နော်
။ဟုတ်ကဲ့။ကိုအမရကရောဒီအတိအကျညာချက်ကနေနောက်ဆက်တွေဘာတွေဖြစ်လာနိုင်လဲလို့သုံးသပ်တယ်
။အော်ကောင်းတဲ့ဘက်ဆိုရင်တော့ကျွန်တော်တို့ NCSE ဟိုတွေနဲ့ကျွန်တော်တို့ဒီ service ပေါ့လေဒီ service providing ပေါ့ဒီ through parallel service providing ကိုကျွန်တော်တို့ပူပေါင်းဆောင်ရွက်နိုင်မှာအကောင့်လေးတစ်ချက်ရှိရဲ။ချိန်မှာပဲဒါကိုအကြောင်းပြုပြီးကျွန်တော်တို့ပြင်မြင်ထားတဲ့ program တွေနဲ့ပူပေါင်းနိုင်ဖို့အတွက်အခွင့်အလမ်းရှိတာဒါကောင်းတဲ့ချက်ပေါ့။ဒါပေမဲ့ကျွန်တော်တို့သိဖို့ကဒီအတိအကျကာလပြီးရချင် August မှာပြီးသွားမှာပေါ့။ပြန်ကျွန်တော်တို့ကရွေးကောက်ပွဲရာဒီကပြန်လာပြီဒီရွေးကောက်ပွဲရာဒီလာပြီဆိုတော့အဲ့ဒီအချိန်မှာရောဒီရွေးကောက်ပွဲရာဒီလာရင်ရောဘယ်လိုမျိုးဆက်ပြီးရောပြိပခရရပုံမှန်အားဖြင့်သွားမှာလဲဆိုတာမျိုးကတစ်ပိုင်းပြန်ရှိလာတာပေါ့ဒီတော့ဒီ3လအတွင်းမှာကကျွန်တော်တို့ကကိုဗစ်ကိုခြေပြီးပရောဆမတာလုပ်တင်တော့လို့တစ်ချိန်မှာပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုလည်းလုပ်ရင်တော့ဖြစ်ဘယ်လိုလုပ်ကြမလဲဆိုတာမျိုးငင်းတသားနဲ့အတွင်းကူးပြောင်းမှုအတွက်ကိုပူပေါင်းဆောင်ရွက်ဖို့အတွက်လမ်းစာရေးစာပြီးဆွေးနွေးရင်တော့အဆင်ပြေမယ်လို့ထင်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကဒါကြီးကခဏအောင်းပြီးတော့ပြောမှာ resource ဆိုပြန်ပြီး grab လုပ်တဲ့အချိန်နဲ့ပြန်ပြီးတော့အစာကြီးဘဝငွေနဲ့ပြန်ထွက်လာရင်တော့ဖြစ်ရင်ဒါဟိုပို့ပြီးခတ်မယ်ပေါ့လေဒီ3လပြည့်အခါမှာ
ဟုတ်ကဲ့ဒီအချိန်လေးကပြောရမယ်ဆိုရင်တော့မြန်မာနိုင်ငံအတွက်ကအင်မတန်စိုးရိမ်စရာကောင်းတဲ့အချိန်တွေတခုလို့ကျွန်တော်တို့ပြောရမှာပါဒါကိုအမြန်ဆုံးဖြည့်ဆင်းပြည့်တဲ့နိုင်ပါစေလို့ပဲကျွန်တော်တို့ဆန္ဒပြုရမှာလည်းဖြစ်ပါတယ်ဆိုတော့ပေါင်းဆွေးနွေးပေးတဲ့ကိုအမရတီဟာကိုဆိုင်ထောင်းအောင်လေနှုတ်စလုံးကို VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ဗျာဟုတ်ကဲ့
အမေရိကန်ချီဆိုင်စတင်ဆန်တာရဲ့သူတေတီတူဖြစ်သူကိုအမရတီဟာပြည်တော်စုအင်စတီကျူကသူတေတီတူဖြစ်သူကိုဆိုင်ထွန်းအောင်နဲ့တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ VOE စီစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအရင်ထုတ်လွှင့်နေကြအင်္ဂါနေ့တရားဒီတိုင်းအစီအစဉ်နေရမှာအသာထုတ်ထုတ်လွှင့်နေတာပါကျွန်တော်တို့ကြုံသိပါခင်ဗျာ
VOA ရဲ့ကမ္ဘာတလွှခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မော်မှာအခုတခါတော့အမေရိကန်ပြည်ထောင်စုရဲကတောင်တကိုတပြည်နယ်ကိုသွားကြရအောင်မှာ Black Hills ကြောက်တောင်တန်းကြီးပေါ်မှာအမေရိကန်သမ္မတဟောင်းတွေရဲ့အရာမရုပ်ထုကြီးတွေကိုထွင်းထုတ်ခုံပြုထားတဲ့ Mount Rushmore အမျိုးသားဥယျာဉ်ကြီးစီကိုကမ္ဘာတလွှခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းတောင်တကိုတပြည်နယ် Black Hills တောင်တန်းတွေပေါ်မှာအမေရိကန်သမ္မတဟောင်းကြီးတွေရဲ့ရုပ်ထုကြီးတွေရှိပါတယ်။အမေရိကန်သမိုင်းမှာထူးခြားတဲ့အလှည့်အကြောင်းကာလတွေအတွင်းဦးဆောင်ခဲ့ကြတဲ့ George Washington, Thomas Jefferson, Theodore Roosevelt နဲ့ Abraham Lincoln စတဲ့သမ္မတကြီး၄ယောက်ကိုဂုဏ်ပြုတဲ့အနေနဲ့ Mount Rushmore ကြောက်တောင်ကြီးပေါ်မှာအရာမရုပ်ထုကြီး၄ခုကိုထွင်းထူထားတာဖြစ်ပါတယ်။ဟိုအဝေးကနေလမ်းမြင်နိုင်တဲ့ရုပ်ထုကြီးတွေရှိရာ Mount Rushmore အမျိုးသားအထိမ်းအမှတ်ဥယျာဉ်ကြီးဟာအမေရိကန်ပြည်တွင်းကသာမကနိုင်ငံတကာကကမ္ဘာလှည့်ခီးတွေကိုဆွဲဆောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။ပုံမှန်ဆိုရင်ဧည့်သည်တွေနဲ့ဆီစီကားကားဖြစ်နေပေမဲ့ COVID-19 ကြောင့်အသွားအလာတွေကန့်သတ်ထားချိန်မှဧည့်သည်ခန်းနေတာရှိပါတယ်။
You know, we said, let's just take a little drive. We're from Chicago.
ကျမတို့ကချီကာဂိုမြို့ကပါ။ကားမုံသွားကြရအောင်ဆိုပြီးထွက်လာကြတာ။၁၄နာရီလောက်လဲကြာရောတောင်တကူတာဝရောက်လာရော။လမ်းတစ်ဖက်တစ်ချက်လှလိုက်တာဆိုပြီးဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်နဲ့ကျမတို့မောင်းချလာကြတာလေ
။ပင်လယ်ရေမျက်နှာပြင်အထက်ပင်9,800ကျော်မှရှိတဲ့ကြောက်တောင်ကြီးတွေပေါ်မှာထွင်းထူထားတဲ့ရုပ်ထုကြီးတစ်ခုရဲ့အမြင့်ကပင်460ကျော်ပါတယ်။ဒီရုပ်ထုကြီးတွေကိုအမေရိကန်ဗဟုအနုပညာရှင် Gajan Boklam ကထွင်းထူထားတာပါ။1928ခုနှစ်အောက်တိုဘာ4ရက်နေ့မှာသမ္မတကြီး George Washington ရဲ့ရုပ်ထုကိုပထမဆုံးစတင်ထွင်းထုတ်ခဲ့ပါတယ်။ရုပ်ထုကြီး၄ခုလုံးကိုထွင်းထုတ်ပြီးခဲ့တာကတော့1942ခုနှစ်အောက်တိုဘာလကုန်မှာဖြစ်ပါတယ်။ American ရဲ့မျိုးချစ်စိတ်ကိုတက်တည်ပြထားတဲ့ဒီနေရာကိုလာလည်ကြတဲ့ဧည့်သည်ကနှစ်စဉ်3တန်းလောက်ရှိပါတယ်။အခုတော့ COVID-19 ကူးစက်ရောဂါဖြစ်နေချိန်မှာအရင်လိုနိုင်ငံတကာခီးသွားဧည့်သည်တွေမရှိဘဲ American ဧည့်သည်တွေကိုသာတွေ့ရပါတယ်။
every time you go in somewhere you sanitize your hands and stuff that you know
အခုဆိုရင်ဘေးကူးတော့တော့ပူးတဲ့လက်စည်းရည်နဲ့လက်စည်းနေရပါတယ်လက်ကတော့ပုံမှန်လည်းအမြဲစည်းနေကြပါဒါပေမဲ့အခုတော့ပူးတဲ့စည်းပါတဲ့လက်စည်းကိုပါအထူးသတိထားပြီးသုံးနေရပါတယ်နောက်အစားအသောက်ဘယ်မှာစားကြမယ်ဆိုတာမျိုးကအစားသတိထားနေရပါတယ်
It's not as busy, so you can get in and out of places a lot. Do you think that you are going to be able to get a chance 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 to
get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to get a chance to
Well, Mount Rushmore National Memorial, the grounds are currently open.
Mount Rushmore မြို့သားထိမ်းမဲ့နေရာကိုလက်ရှိမှာဖွင့်ထားပါတယ်။အဆောက်အဦတွေကတော့လူစုလူဝေးဖြစ်မှာဆိုလို့ဖိတ်ထားကြတာပါ။ဒီလိုလာကြတဲ့ဧည့်သည်တွေကိုလည်းတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့နဲ့တခြားဧည့်သည်တွေအနောက်ရှာမဖြစ်အောင်နေကြဖို့ကျွန်တော်တို့ပန်ကြားထားပါတယ်။လူတွေအိမ်ပြန်ထွက်နိုင်ဖို့အတွက်အခွင့်အလမ်းတစ်ခုလုပ်ပေးချင်တာပါ။ထိုးပြန်ထားတဲ့ကန့်သက်ချက်တွေကိုလိုက်နာပြီးတော့နေအိမ်မှာနေကြတဲ့သူတွေခဏပဲဖြစ်ဖြစ်ဒီမှာအပြင်းလေးလာရှုနိုင်ကြအောင်လို့ပါ။
ဥယျာဉ်စောက်ရှောက်ရေးဝန်ထမ်းကပြောပြနေတာပါလောလောဆယ်ရုပ်ထုကြီးတွေကိုကြီးနိုင်တဲ့နေရာကိုသာဖွင့်ထားပြီးဧည့်သည်တွေအတွက် information center ပြတိုင်းနဲ့အမှတ်တရပစ္စည်းအယောက်ဆိုင်တွေကိုတော့ပိတ်ထားပါတယ
် Our visitation is definitely lower than it normally is this time of year
အရင်ဒီလိုအချိန်မျိုးမှာလာနေကြဧည့်သည်အရေးအတွက်ထက်တော့တေချာပေါက်နေပါတယ်ပုံမှန်ဆိုရင်ကျောင်းတွေကလေးလာရဲ့အုပ်စုတွေလာနေကြတာပါအခုကျောင်းတွေပိတ်ထားတော့ကျောင်းသားအုပ်စုတွေမရှိပါဘူးအရင်တုန်းကဆိုရင်ကျောင်းပြီးသွားလို့မိသားစုခီးထွက်လာကြတဲ့သူမျိုးတွေမင်္ဂလာဆောင်အတွက်ခီးထွက်ကြသူမျိုးတွေဒီကိုဝင်လေကြပါတယ်။အခုကတော့အဲ့လိုခီးတစ်ထောင်ဝင်လေကြတဲ့ဧည့်သည်တွေလည်းမရှိတော့ပါဘူး
။ဒီဥယျာဉ်ကြီးကနေနှစ်မိုင်လောက်အကွာမှာရှိတဲ့ Keystone မြို့မှာလည်းဧည့်သည်တွေမလာကြလို့ခြောက်ကန့်နေပါတယ်။
Here in South Dakota we are happy that our governor just said you know
down to Dakota မှာလူတွေသတိထားနေကြဖို့ပဲပြည်내အုပ်ချုပ်မှုကပြောပြီးတော့စီးပွားရေးလုပ်ငန်းတွေကိုမပိတ်ခိုင်းတာဝမ်းသာပါတယ်။အများစုကလည်းတော်တော်လေးကြီးစားကြတယ်ထင်ပါတယ်။လက်ကိုတန်ရှင်းနေအောင်ထားရမယ်ဆိုတဲ့အတိုင်းအားလုံးသတိထားနေကြပါလေ
အမတ်တရပစ္စည်းအယောင်ဆိုင်ပိုင်ရှင် Todd Wicks ဖြစ်ပါတယ်မေလလေလောက်ကစပြီးဧည့်သည်အလာများတဲ့ခီးသွွားရာသီစပြီးမို့နောက်ပိုင်းလာလေသူတွေပုံများလာဖို့သူတို့ကမျှော်လင့်နေပါတယ်အမေရိကန်ပြည်ထောင်စုမှာထူးခြားတဲ့အချိုးအကွေ့တွေကိုဖြတ်တန်းခဲ့ကြဘူးတဲ့တမရကြီး George Washington Thomas Jefferson Theodore Roosevelt နဲ့ Abraham Lincoln တို့ကတော့အခုလဲတည်တည်ငြိမ်ငြိမ်ဖြတ်တန်းကြဖို့ Mount Rushmore ကျောက်တောင်ကြီးပေါ်ကနေသတိပေးနေတယ်လို့ပါပဲရှင်
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။နိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးစိုက်ဆန်းရသူတိုးလာနေပြီးနောက်တစ်ချော့ထပ်ပြီးဖြစ်မှာကိုသတိပေးနေတဲ့ကြားကပဲဒီရောဂါမပြန့်ပွားအောင်ကန့်သတ်ထားတာတွေကိုစတင်ဖြေလျှော့ပေးနေကြပါလေ။တနင်္လာနေ့မှာဒီရောဂါနောက်ထပ်အကူးစိုက်ဆန်းရသူ 3,600 လောက်ရှိနေတဲ့အိန္ဒိယနိုင်ငံကမတ်လကလေးကပိတ်ထားတဲ့ရထားလမ်းကြောင်းတချို့ကိုအင်္ဂါနေ့မှာပဲပြန်ပြီးဖွင့်ပေးလိုက်တယ်လို့American PND ရောဂါကူးစက်မှုအများဆုံးဖြစ်နေတဲ့ရုရှားကလည်းကန့်သတ်ထားမှုတချို့ကိုအင်ကာနေကစပြီးဖြေလျှော့ပေးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးလူလူပိုးပြီးသိလာအောင်ပြောကြားကြဖို့နဲ့ဒီကရောဂါဓာတ်ကနေပြန်လည်ထူထောင်စီဥဆောင်လှုပ်ရှားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဘာသာရေးခေါင်းဆောင်တွေကိုအင်ကာနေမှာပန်ချလိုက်ပါတယ်။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးစိုက်ဆန်းရသူဟာအင်ကာနေမှာ4,200ကျော်နေပြီးတည်ဆုံးရသူက3သိန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်အပြင်ဘက်ဈေးကြီးနားမှာနေထိုင်တဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ1300ကျော်ကိုမလေးရှားအာဏာပိုင်တွေကတနင်္လာနေ့မှာရှောင်နှခင်ဝင်ရောက်ဖမ်းဆီးပါတယ်။အဖမ်းခံရသူတွေထဲမှာမြန်မာအပြင်အင်ဒိုနီးရှား၊အိန္ဒိယ၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းနေထိုင်သူတွေပါဝင်တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနအင်ကာနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ကိန်းနိုင်ငံဝူဟန်မြို့ကမြို့သူမြို့သားတိုင်းကိုကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့အတွက်အစီအစဉ်တွေကိုအင်္ဂါနေ့နေ့လယ်ပိုင်းလောက်နောက်ဆုံးထားတင်ပြဖို့နိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။မြို့ရင်းကခရမ်းတစ်ခုချင်းစီအနေနဲ့ကိုယ်နေမြေတွင်ဆက်ရက်တာအတော်တွင်လူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်တဲ့အစီအစဉ်တွေရေးဆွဲထားရမယ်လို့ညွှန်ကြားချက်မှာပါပါတယ်။ကိုရိုနာဗိုင်းရပ်စ်ဆက်ပြီးပြန့်နှံ့ခဲ့တဲ့လူရေ17သန်းရှိတဲ့ဝူဟန်မြို့မှာအသောအလာပိတ်ပင်ကန့်သတ်ထားတာတွေကိုဧပြီလ10ရက်မှာပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်ဒီရောဂါကူးစက်ခံမှုနောက်ထပ်ထပ်တွေ့တာမို့အခုလိုအဆိုးရွားညွှန်ကြားတာလည်းဖြစ်ပါတယ်။ဗိုလ်တော်ဖိုးနဲ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် ဒီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေးကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မထင်နေတတ်ပ
This program has come to you from the Voice of America, Washington.